Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြည့်ကြပါလိမ့်ခင်ဗျာ view american တိုင်းရဲ့2018ခုနှစ်စက်တဘာလ13ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို american ပြည်ထောင်စု washington dc မြို့တော်ကနေမြန်မာစံတော်ချိန်ညာ9:00-10:00အထိလိုင်းနိုမီတာ25 30-51နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို view ရဲ့ facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်ရှေ့ဘက်ချမ်းကိုချင်းကပ်လာနေတဲ့ Florence Hurricane ဟာမြောက်ကိုရီးယားလိုင်းနာပြည်နယ်ကမ်းရိုးတန်းကိုစတင်ရိုက်ခတ်စာပြုတ်နေပါပြီ။ရခိုင်ပြည်နယ်အချက်တဲကိုအစိုးရအနေနဲ့တနည်းတစ်ပုံကတ်တွက်ဖြစ်ရှင်းနေတဲ့နီးလန်းနဲ့ရှီကောင်းရှိခဲ့နိုင်တဲ့အကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆတ်စုကြည်ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထိုင်နေသူညင်ညာပေးပါပါ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံမှာရိုက်တာသတင်းတော်နှစ်ဦးကိုထောင်ဒဏ်ချမှတ်လိုက်တဲ့စီရင်ချက်အပေါ်မြန်မာအစိုးရရဲ့တုတ်ပြန်ချက်နဲ့ပတ်သက်လို့
Well, I think what I want to know is whether they feel that there has been a miscarriage of justice. The case.
မကြခင်သတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူမြန်မာစစ်တပ်တာဝန်ရှိသူတွေကို ICC ဒီနိုင်ငံကခုံရုံးကိုပို့ဖို့အတွက်ဗြိတိန်လွှတ်တော်အမတ်တွေတောင်းဆိုကြတဲ့သတင်းနဲ့အတူဥရောပသမဂ္ဂလွှတ်တော်အမတ်တွေကြားမြန်မာအရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်တရက်ချဖို့လည်းရှိနေတဲ့အကြောင်းလေးကိုတင်ဆက်မှာပါနောက်ပိုင်းမှာတော့ကျမ်းမာရေးခန္ဓာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်ရှေ့ဘက်ချမ်းကိုချင်းကပ်လာနေတဲ့ Florence Hurricane မုန်တိုင်းရဲ့အစွန်ပိုင်းဟာမြောက်ကိုရီးယားလိုင်းနက်ပြည်နယ်ကမ်းရိုးတန်းကိုစတင်ရိုက်ခတ်စာပြုတ်နေပါပြီမုန်တိုင်းနဲ့အတူလေပြင်းတက်ခတ်ပြီးမိုးပြင်းထန်ရွာသွန်းနေတာကြောင့်ထိခိုက်ပျက်စီးမှုတွေလည်းကြီးမားမယ်လို့ခန့်မှန်းရပါတယ်။ပြင်းအဆင့်နှစ်ထိအပြော့သွားပေမဲ့လီတန်နှုန်းတစ်နာရီ185ကီလိုမီတာနဲ့ကြီးမားတဲ့အရွယ်ဆက်ရှိတဲ့မုန်တိုင်းကြောင့်ရေကြီးရေလျှော်မှုတွေနဲ့အပျက်စီးကြီးမားနိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေသတိပေးနေတာပါ။တစ်နာရီကီလိုမီတာ20လုံးနဲ့အနောက်မြောက်ဘက်ကိုဦးတည်ပြီးဖြည်းဖြည်းချင်းရွေလျားနေတဲ့မုန်တိုင်းကြောင့်မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်မှာမိုးသီးထန်မှုတွေကြုံရနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။မုန်တိုင်းကကမ်းရိုးတန်းဒေသကိုတောက်ကြနေကနေစနေနေ့ထိရွေးရှားဝင်ရောက်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။နောက်ဆုံးတိုင်းတိုက်ချက်တွေအရမြောက်ကယ်ရိုလိုင်းနားပြည်နယ်ရှေ့တောင်ဘက်255ကီလိုမီတာအကွာတောက်ကယ်ရိုလိုင်းပြည်နယ်မိုက်တဲကမ်းခြေရှေ့ဘက်355ကီလိုမီတာအကွာမှာရောက်ရှိနေပါတယ်။မြောက်ကယ်ရိုလိုင်းနားနဲ့တောက်ကယ်ရိုလိုင်းနားပြည်နယ်ကဒေသခံတွေအနေနဲ့မုန်တိုင်းအန်ဒီကနေတင်းချောင်းမှုနဲ့ကြိုတင်ပြင်ဆင်ဖို့ဒီနေ့မိုးမချုပ်ခင်အထိသာအချိန်ကြာမှာတော့လေမုန်တိုင်းဒေသရင်းကနေမုန်တိုင်းပြန်လည်ထွက်ခွာခြင်းမှာတော့ကယ်ရိုလိုင်းဒေသမှာမိုးရေချင်းစင်တီမီတာ50ကနေ90လောက်ထိရွာသွန်းနိုင်ပြီးတချို့နေရာတွေမှာတော့စင်တီမီတာ100လောက်ထိရှိနိုင်မယ်လို့လည်းခန့်မှန်းထားပါတယ်။ကုန်းတွင်ပိုင်းဝင်ရောက်ချိန်မှာတော့တောင်နဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်မှာမိုးရေချင်း25စင်တီမီတာလောက်ထိရွာသွန်းနိုင်ပြီးအနီးနားပြည်နယ်တွေမှာတော့15စင်တီမီတာလောက်ထိရွာသွန်းနိုင်ပါတယ်။မုန်တိုင်းနဲ့အတူပါလာတဲ့ရေရုကြောင့်ကယ်ရိုလိုင်းဒေသတွေမှာ6မီတာလောက်ထိရေတက်လာနိုင်တယ်လို့လည်းကြမ်းကျင်သူတွေခန့်မှန်းထားကြပါတယ်။
တိုင်ဖုန်းမုန်တိုင်းမန်းခတ်တိုက်ခတ်ရာလမ်းကြောင်းပေါ်ကထောင်ထဲချတဲ့ပြည်သူတွေကိုဖိလစ်ပိုင်အနာပိုင်တို့ဆက်ပြီးတော့ပြောင်းရွှေ့ပေးနေပါပြီ။ပြင်းထန်မှုအဆင့်9နဲ့အတ္တလန္တိတ်ဟာရီကိန်းမုန်တိုင်းမန်းခတ်ကတနအီကို၄တိုင်နှုန်း205ကီလိုမီတာနဲ့ဖိလစ်ပိုင်နိုင်ငံလူဆောင်ကျွန်းရဲ့မြောက်ဖက်အစွန်ကိုဦးတည်လာနေပါတယ်။အခုမုန်တိုင်းကတော့ဒီနှစ်အတွင်းဖိလစ်ပိုင်နိုင်ငံအတွက်15ချိန်မြောက်မုန်တိုင်းဝင်ရောက်တာလည်းဖြစ်ပါတယ်။တိုင်ဖုန်းမုန်တိုင်းမန်းခတ်ကလာမယ့်စနေနေ့မှာလူဆောင်ကျွန်းကိုဝင်ရောက်မယ်လို့ခန့်မှန်းထားကြပါတယ်။ကယ်ရန်ဒေတာတစ်ချောက်ကလူတွေကိုဒီကနေ့ကြာသပတေးနေ့မှာအရေးပေါ်ကယ်ဆယ်ရေးလှုပ်သားတွေဆက်ပြီးတော့ပြောင်းရွှေ့ပေးနေပြီးကျောင်းနေတဲ့ရုံတွေပိတ်ထားဖို့ကိုလည်းအနာပိုင်တို့ကညွှန်ကြားထားပါတယ်။တိုင်ဖုန်းမုန်တိုင်းကြီးမန်းခတ်ကအမေရိကန်ပိုင်နဲ့ဂွမ်ကျွန်းကိုဖျက်ဆီးတိုက်ခတ်သွားတာမှာတော့ရေကြီးရေလျှံမှုလျှက်စင်ပြီးပြတ်တောက်မှုတွေဖြစ်ခဲ့ပါတယ်။မနေ့ဖြန်တောက်ကြနေမှာတော့ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုစတင်ဝင်ရောက်မယ်လို့ခန့်မှန်းထားပြီးဒီကနေ့မှတဆင့်ထိုင်ဝမ်ကျွန်းဘက်ကိုဦးတည်ပြီးဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းတို့ကိုတော့လာမယ့်တနင်္ဂနွေနေ့လောက်မှာမုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားကြပါတယ်ရှင်။
အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းမှာပြီးခဲ့တဲ့နှစ်ထဲဟာရီကိန်းမာရီယာတက်ခတ်မှုကြောင့်လူပေါင်း3000လောက်သေဆုံးခဲ့တဲ့အကြောင်းသုတေသနလေ့လာချက်ကိုသမ္မတဒေါ်နယ်ထရန့်ကဖော်ချလိုက်တယ်လို့အထောက်ထားမရှိဘဲဖော်ပြခဲ့တဲ့ကိန်းဂဏန်းနေရာအတိုက်ခံဒီမိုကရက်တစ်ဘက်ကသူ့ပေါ်တိုက်ခိုက်ချဖို့ကြိုးပမ်းမှုသာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဂျော့ချ်ဝါရှင်တန်တက္ကသိုလ်ရဲ့ပြီးခဲ့တဲ့လတဲ့လေ့လာချက်မှာတော့ ပေါ်တိုရီကိုကျွန်းမှာပြီးခဲ့တဲ့နေ့စက်တင်ဘာလ20ရက်နေ့ကမွန်နိုင်းတန်တရက်ခံရတဲ့အတွက်တည်ဆုံသူရေးတွေဟာအစိုးရမှထုတ်ပြန်ထားတဲ့64ဦးထက်အဆောက်အအုံများစွာပိုများနေကြောင်းဖော်ပြထားတာပါ။တည်ဆုံသူအများပြားကျွန်းပေါ်မှာလက်စစ်တားပြောင်းလဲမှုတွေအသက်အန္တရာယ်ဆိုးရွားလာအောင်ဒဏ်ရာခဲ့ပေမဲ့ကုသမှုမရရှိရပြီးကျန်းမာရေးပြဿနာအခန့်ရှိသူတွေဖြစ်တာကြောင့်မွန်နိုင်းတင်ပြီးနောက်ပိုင်းသတင်းပတ်တွေမှာတည်ဆုံရတာဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။ဒနာထရန်ကတော့ပေါ်တိုရီကိုကျွန်းမှာတက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းနှစ်ခုစလုံးကြောင့်သေဆုံးသူက3000မရှိတဲ့အကြောင်းလွန်ခဲ့တဲ့တနင်္လာနေ့လောက်ကတက်ခတ်ခဲ့တဲ့အာမာဟာရီကိန်းမုန်တိုင်းကိုပါထက်သွင်းညွှန်ပြီး Twitter လူမှုကွန်ရက်ကနေတုံ့ပြန်ပြောဆိုခဲ့ပါတယ်။ဟာရီကိန်းမာရီယာတက်ခတ်ခဲ့ပြီးတဲ့နောက်ပေါ်တိုရီကိုကျွန်းကိုတောရောက်ကြည့်ရှိခဲ့ပြီးတဲ့ဒနာထရန်ကတော့သူ့လည်းပဲသွားတဲ့အချိန်မှာသေဆုံးသူရေအတွက်6ရောက်ကနေ18ရောက်လောက်သာရှိခဲ့ပြီးဒီထက်မြန်မြန်ဆဆမရှိနိုင်ကြောင်းပြောဆိုခဲ့တာပါ။သေဆုံးသူ3000အထိရှိရဲဆိုတဲ့ပြောဆိုချက်ကလည်းဒီမိုကရက်တစ်ဘက်ကနာမည်ဖြစ်ဖို့ကြိုးပမ်းချက်သာဖြစ်တဲ့အကြောင်းလဲဒနာထရန်ကတုံ့ပြန်ပြောဆိုခဲ့ပါတယ်
။အမေရိကန်ရွေးကောက်ပွဲတွေကိုရုရှားနိုင်ငံကပဲဖြစ်ဖြစ်တခြားနိုင်ငံတစ်ခုကပဲဖြစ်ဖြစ်ဂျာဝင်နှောက်ရှက်လိုက်ခဲ့ရင်ဟန်တားနိုင်အောင်အရေးယူတန်ခတ်မှုတွေနဲ့တုံ့ပြန်သွားမှာဖြစ်ကြောင်းအမေရိကန်ကသတိပေးလိုက်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာကျင်းပမဲ့လွတ်တော်ရွေးကောက်ပွဲတွေကိုဂျာဝင်နှောက်ရှက်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းနဲ့နိုင်ငံတွေကိုစီးပွားရေးပိတ်ဆို့တန်ခတ်အရေးယူမှုတွေနဲ့တုံ့ပြန်သွားမဲ့အမိန့်တရက်ကိုတော့နိုင်ငံတော်အရေးပေါ်အခြေအနေတရက်ဖြစ်ကြေညာပြီးမနေ့တုန်းကပဲသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်တာပါ။လွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့2လလောက်သာလိုတော့တဲ့အချိန်မှာထုတ်ပြန်လိုက်တဲ့အမိန့်မှာတော့မဲပေးတဲ့ဆက်ကရီယာတွေမဲဆန္ဒရှင်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုယ်စားလှယ်လောင်းနေဒါမှမဟုတ်နိုင်ငံရဲ့အဖွဲ့အစည်းတွေကိုစိုက်ဘာအင်တာနက်ကနေထိုးဖောက်တိုက်ခိုက်မှုတွေမမှန်မကန်ဖြန့်ချိမှုတွေအပါအဝင်အမေရိကန်ရဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့လုပ်ငန်းတွေအားလုံးကိုအကာအကွယ်ပေးဖို့ထည့်သွင်းထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်ခဲ့ကြောင်းအမေရိကန်ထောက်လှမ်းရေးအတိုင်းအဝိုင်းရဲ့တွေ့ရှိချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကညှင်းဆန်ခဲ့တာကိုအစောပိုင်းမှာသမ္မတထရန့်ကလက်ခံခဲ့ပေမဲ့လည်းအခုအခါအိမ်ပြည်တော်ကရုရှားအပေါ်ခတ်တင်းနှင်းဆက်ဆံဖို့ကြိုးစားနေချိန်မှာအမိန့်ထုတ်ပြန်ချက်ထွက်ပေါ်လာတာပါ။အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ကတော့အမေရိကန်ရွေးကောက်ပွဲနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုပြည်ပကဂျာဝင်နှောက်ယှက်မှုတွေကနေအကာအကွယ်ပေးဖို့ကြိုးစားတဲ့အစီအစဉ်ဖြစ်ကြောင်းမနေ့တုန်းကပဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခိုင်ပြည်နယ်ကြက်တဲကိုအစိုးရအနေနဲ့တနည်းတစ်ပုံကန့်တွဲဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေရှိကောင်းရှိခဲ့နိုင်တဲ့အကြောင်းနိုင်ငံတော်တမင်ငန်ပုဂ္ဂိုလ်တော်ဆက်စုကြီးကပြောဆိုလိုက်ပါတယ
် There are of course ways in which we with hindsight might think that the situation could have been
ချင်းတွေကိုဒီတဲ့ပူကောင်းတဲ့နည်းလမ်းတွေနဲ့ကန့်တွဲဖြစ်ရှင်းတဲ့နယ်လို့ယူဆနိုင်တာရှိပေမဲ့ရရှိတင်ငင်းရင်းနဲ့ငင်းချဲရေးအတွက်ပပောင်းဆောင်ကနေမြတ်မြတ်ထားတာစဉ်းစားဖို့လည်းလိုအပ်တဲ့အကြောင်းဗီယက်နမ်နိုင်ငံဟာနွိုင်းမြို့ကကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲ WEF မှာဒေါ်ဆန်းစုကြည်ပြောဆိုလိုက်တာပါ။တရားဥပဒေစိုးမိုးရေးအားလုံးအတွက်ညီလူညီမျှဖြစ်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကိစ္စကဏ္ဍကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေရအောင်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရတာကရွှေချမ်းမိုးစနေပေါ်လူခွေချုပ်ဖောက်မှုတွေစူးစူးဝါကျွလွန်တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတာဝန်ကဆွဆွဲထားပြီးမြန်မာစိုးရထိတ်တန့်ကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကလည်းနှုတ်ဆက်နေတယ်ဆိုပြီးဝေဖန်ခံနေရတာဖြစ်ပါတယ်။မြန်မာစိုးရကတော့ရွှေချမ်းဆိုတဲ့အမည်ကိုပြည်ဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတာဝန်ကဆွဆွဲနေတဲ့အထိလူခွေချုပ်ဖောက်မှုတွေကျွလွန်တာမရှိကြောင်းလည်းညှင်းဆန်ထားတာပါ။ဒေါ်အောင်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွေချုပ်ဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့နဲ့ဒုက္ခသည်တွေကိုနေရပြန်နိုင်အောင်စီစဉ်ဖို့နိုင်ငံတကာတာဝန်ကဖိအားပေးမှုတွေတိုးမြင့်လာနေတာကိုနားလည်သဘောပေါက်ပေမဲ့မြန်မာစိုးရအနေနဲ့တိုင်းပြည်အာဏာရဲ့85ရာခိုင်နှုန်းကိုသာရရှိထားတာဖြစ်တဲ့အကြောင်းလည်းဒီနေ့ဆွေးနွေးပွဲမှာပဲတုံ့ပြန်ပြောဆိုသွားပါတယ်။
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကြီးထွားမလာခင်ကတည်းကတရုတ်ပြည်တွင်းအလုပ်လုပ်ကြတဲ့နိုင်ငံသားစီးပွားရေးလုပ်ငန်းတွေကတွင်းကုန်ကုန်တိုးမြင့်ကောက်ခံတာကြောင့်တက်ရောက်မှုတွေရှိလာနိုင်တယ်ဆိုတာကိုသတိပေးနေကြတာပါ။အခုတော့အများစုအပေါ်မှာတက်ရောက်မှုရှိနေပြီလို့တရုတ်နိုင်ငံဆိုင်ရာအမေရိကန်ကုန်သွယ်ကြီးများအသင်းနဲ့ရှန်ဟိုင်းအမေရိကန်ကုန်သွယ်ကြီးများအသင်းတို့ရဲ့ပ ပူရက်စစ်တမ်းတစ်ကဖော်ပြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်တို့ရဲ့ဒေါ်လာဘီလျံ50တန်ဖိုးရှိကုန်ပစ္စည်းတွေအပေါ်ကနဦးအခွန်တိုးမြှင့်လိုက်တာကြောင့်စီးပွားရေးအပေါ်မှာဆိုးကျိုးတွေတက်ရောက်တယ်လို့ပြောသူက60ရာခိုင်နှုန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုဘက်ကဒုတိယအကြော်အဖြစ်ဒေါ်လာဘီလျံ200ဖို့ထပ်ပြီးအခွန်တိုးမြှင့်ပြီးတရုတ်ဘက်ကဒေါ်လာ60ဘီလျံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်အခွန်တိုးကောက်ကြမယ်ဆိုရင်တော့85ရာခိုင်နှုန်းနီးပါးအထိတိုးလာမယ်လို့ခန့်မှန်းထားကြပါတယ်။ဒေါ်လာဘီလျံ200တန်ဖိုးရှိသွင်းကုန်တွေအပေါ်အခွန်တိုးကောက်နိုင်တယ်လို့အမေရိကန်အစိုးရကချင်းချောက်ထားပြီးလိုအပ်ရင်နောက်ထပ်269ဘီလျံဖို့အထိထပ်တိုးမယ်လို့လည်းပြောဆိုထားတာပါ။အ
ိန္ဒိယနိုင်ငံမှာစံချိန်ချိုးလောက်ငွေတန်ဖိုးချဆင်းနေပြီးကမ္ဘာရေနံစည်းတွေတွက်နေတဲ့အတွက်ကမ္ဘာမှာစီးပွားရေးဖွံ့ဖြိုးမှုတို့အများဆုံးနဲ့တိုးတက်နေတဲ့အိန္ဒိယနိုင်ငံမှာအခက်ကြုံနေရတဲ့အကြောင်းရှင်းနေတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပါတီအထိတ်နာမှာဆိုးရွားမှုတွေလည်းကြီးထွားလာနေပါတယ်။လောင်စာဆီစည်းချင်းမြင့်မှုနဲ့ရူပင်းငွေတန်ဖိုးချဆင်းမှုတန်ကိုတော့တက်စီဆိုင်တွေမှာစီဖြစ်နေသူတွေကအစပြည်ပမှာကြောင်းတက်ကြမဲ့ကြောင်းသားတွေအစုံခန်းစားနေကြတာပါ။အမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာရူပင်းငွေကဒီနှစ်ထဲ12ရာခိုင်နှုန်းအထိချဆင်းခဲ့တာကြောင့်အရှမှာအထိတ်နာဆုံးနိုင်ငံတစ်နိုင်ငံလည်းဖြစ်ခဲ့ပါတယ်။ဗန်နိုင်းဝန်ကြီးအရွန်ချန်တလီကတော့ကမ္ဘာတဝန်းသုံးစွဲနေတဲ့ငွေချေးတွေနဲ့လဲလှယ်ရမှာအမေရိကန်ဒေါ်လာမချသေးခင်ကစလို့အကောင်းလာနေတာကမ္ဘာတဝန်းကြုံနေရတဲ့ပြဿနာဖြစ်ကြောင်းပြောဆိုခဲ့တယ်လို့အိန္ဒိယရဲ့စီးပွားရေးဟာလမ်းကြောင်းပေါ်မှာရှိနေတဲ့သဘောမျိုးပြောဆိုခဲ့ပါတယ်
။ကိုလံဘီယာနိုင်ငံရဲ့နောက်ဆုံးလက်ကျန်သဘောအဖွဲ့ ELN ကပြီးခဲ့တဲ့လတဲ့ပြန်ပေးဆွဲခဲ့တဲ့လူ6ဦးကိုပြန်လွှတ်ပေးလိုက်ပါတယ်။ချိုကိုခရိုင်တွင်နိုင်ငံတကာကြက်ချင်ဒီအသင်းဝင်တွေပါဝင်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာမစ်ရှင်ထံပြန်ပေးဆွဲခံရသူတွေကိုဒီကနေ့ကြာတာပရိနေမှာလွှတ်ပေးလိုက်တာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA.
ထိုင်းနိုင်ငံရောမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ဒီကရဲသတင်းဘက်ကထောင်ဒဏ်9နှစ်ချမှတ်ခံရတဲ့ Writers သတင်းတော့2ဦးရဲ့အမှုကိုတရားဥပဒေနဲ့အညီဆုံးဖြတ်ခဲ့တာဖြစ်ပြီးတရားရုံးစီရင်ချက်ကိုလက်မခံနိုင်ဘူးဆိုရင်သတင်းတော့တွေဘက်ကအယူခံဝင်ပိုင်권ရှိတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်ပြည်ရင်းပြည်ပဝေဖန်ခံရတာနဲ့ဒီသတင်းတော့2ဦးအပေါ်ထောင်ဒဏ်စီရင်ချက်ချတဲ့ကိစ္စအပြင်ရခိုင်ပြည်နယ်ပြည်ပကကိစ္စလာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရရှိရေးမျှော်မှန်းချက်တွေနဲ့ပတ်သက်လို့ BNN နိုင်ငံဟန်ဝိုင်းမှာကျင်းပနေတဲ့ကမ္ဘာစည်းဝါးရေးနှိမ့်နှောဖလှယ်ပွဲမှာဒေါ်ဆန်းစုကြည်ကဒီကနေ့ပြောဆိုသွားတာပါ။အဲ့ဒီပြောဆိုချက်တွေကတချို့ကိုမက်ခင်ဖြူထွေးကကောက်နှုတ်တင်ပြထားပါတယ်
။ရိုက်တာသတင်းဌာနကမြန်မာသတင်းတာနှုတ်ဦးကိုပြီးခဲ့တဲ့သတင်းပတ်တနင်္လာနေ့က69နှစ်စီချမှတ်ခဲ့တာဟာတရားရုံးကတရားဝင်နဲ့အညီလှုပ်ဆောင်ခဲ့တာဖြစ်လို့မတရားဘူးလို့မြင်ရင်ဒီကိစ္စကိုထောက်ပြနိုင်တယ်ဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဒီနေ့ဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲမှာပြောဆိုခဲ့တာပါ
Well I think what I want to know is whether they feel that there has been a miscarriage of justice
တရားရေးစနစ်ရဲ့မတော်မတရားလုပ်တာခံရတယ်ဆိုပြီးသူတို့တကယ်ပဲမြင်နေသလားကိုကျွန်မသိချင်ပါတယ်အမှုကိုအများပြည်သူရှေ့မှောက်မှာကြားနာခဲ့တာပါကြားနာဝဲတိုင်းမှာလာရောက်နားထောင်ခြင်းနဲ့သူတိုင်းနားထောင်ခွင့်ပေးခဲ့ပါတယ်ဒီတရားစီရင်ရေးဟာမှားရွံ့နေမတရားဘူးလို့မြင်တဲ့သူတိုင်းဒီကိစ္စကိုထောက်ပြပါလို့ကျွန်မပြောချင်ပါတယ
်ရိုက်တာသတင်းတောက်တွေအပေါ်အမှုစီရင်မှုနဲ့ပတ်သက်လို့ဝေဖန်နေကြတဲ့သူတွေအနေနဲ့တရားရုံးရဲ့စီရင်ချက်ကိုသေချာဖတ်ကြရလားဆိုပြီးတော့လဲဒေါက်အောင်ဆန်းစုကြည်ကမေးခွန်းထုတ်ခဲ့ပါတယ်သူကိုယ်တိုင်တရားရုံးစီရင်ချက်ကိုဖတ်ခဲ့ပြီးတဲ့အကြောင်းနဲ့သူတို့ဟာသတင်းတောက်တွေဖြစ်လို့ပြစ်ဒဏ်ချခံရတာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုခဲ့တာပ
ါ It's not a matter of they were not jailed because they were journalists
သူတို့တွေဟာသတင်းတောက်တွေဖြစ်လို့ထောင်ချခံရတာမဟုတ်ပါဘူးသူတို့ဟာနိုင်ငံတော်ထိဝဲ့ချက်အဲ့ဥပဒေကိုချိုးဖောက်ခဲ့တယ်လို့ဆိုပြီးတရားရုံးကဆုံးဖြတ်ချက်ချပြီးစီရင်ချက်ချခဲ့တာပါဒါကြောင့်ကျမတို့အနေနဲ့တရားဥပဒေစိုးမိုးမှုကိုယုံကြည်တယ်ဒီကိစ္စမမှန်ကန်ဘူးလို့ယူဆရင်သူတို့ဘက်ကအယူခံဝင်ခွင့်ရှိပါတယ်။ဘာကြောင့်မှားနေတယ်ဆိုတာကိုထောက်ပြနိုင်ပါတယ်
။ရခိုင်ပြည်နယ်တွင်းဖြစ်ခဲ့တဲ့အကြမ်းဖက်ပြည်ပခါရင်းနဲ့ပတ်သက်လို့သတင်းတွေရေးသားခဲ့ကြတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စုဦးတို့ဟာပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဖမ်းဆီးခံခဲ့ကြတာဖြစ်ပြီးတော့သူတို့ကိုနိုင်ငံတော်လှုပ်ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့တရားရုံးကထောင်ဒဏ်9နှစ်စီချမှတ်လိုက်ကြပါဒီပေါ်မှာအနောက်နိုင်ငံအစိုးရတွေကုလသမဂ္ဂနဲ့ပြည်တွင်းပြည်ပလူ့ခွင့်ရေးအဖွဲ့တွေကမြန်မာအစိုးရကိုကြေကြေလောင်လောင်ဝေဖန်ခဲ့ကြပြီးတော့မြန်မာနိုင်ငံအတွင်းသတင်းလွတ်လပ်ခွင့်ကန့်သတ်မှုတွေနဲ့ပတ်သက်လို့အစိုးရနဲ့အကြောင်းပြောဆိုခဲ့ကြပါတယ် ရခိုင်ပြည်နယ်ပြည်ပခမှာမြန်မာစစ်တပ်ကအလုံးကျုံကင်တွယ်ဖြစ်ရှင်းခဲ့တဲ့ဆိုတဲ့နိုင်ငံကရဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့တော့ဒေါအောင်ဆန်းစုကြည်ကအခြေအနေကိုတိတက်ပိုကောင်းတဲ့နည်းလမ်းတွေနဲ့ကင်တွယ်ဖြစ်ရှင်းသင့်တယ်လို့ယူဆနိုင်တာတွေရှိပေမဲ့လို့တိုင်းပြည်ရဲ့ရေရှည်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးမှာပတ်ပေါင်းစုံကနေမျှများတတစဉ်းစားဖို့လိုအပ်တယ်ဆိုပြီးပြောသွားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့ဒုက္ခသည်တွေနေရပြန်ပုံရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းနှစ်နိုင်ငံသဘောတူညှိနှိုင်းဆောင်ရွက်ရတာဖြစ်လို့မြန်မာနိုင်ငံတစ်ဖက်တည်းကဆောင်ရွက်လို့မရဘူးလို့တုံ့ပြန်ပြောခဲ့ပါတယ်။လာမည့်2020ရွေးကောက်ပွဲမျှော်မှန်းချက်နဲ့ပတ်သက်လို့တော့ NLD ပါတီထက်မှန်အနိုင်ရဖို့မျှော်လင့်ထားတဲ့အကြောင်းနဲ့ NLD အစိုးရအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တာယာပွားပြောရေးအလေးပေးဆောင်ရွက်သွားမယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ
်။ Peace and prosperity cannot be divided.You can't have sustainable peace without prosperity and you can't have sustainable peace.
ညီငယ်ရင်းနဲ့တာယာဝါပြောရေးဆိုတာခွဲကြလို့မရနိုင်ပါဘူး။တာယာဝါပြောမှုမရှိရင်ရေရှည်ငိမ့်ချမှုမဖြစ်နိုင်ဘူး။ငိမ့်ချမှုမရှိဘဲနဲ့လည်းတာယာဝါပြောဖို့ဆိုတာလည်းမဖြစ်နိုင်ပါဘူး။ဒီနှစ်ခုကတွန်တွဲနေတာပါ။ဒါကြောင့်ဘယ်ကိစ္စကိုဦးစားပေးပြင်မှတ်ထားလှုပ်ဆောင်မလဲလို့ဆိုရင်ညီငယ်ရင်းနဲ့တာယာဝါပြောရေးအတူတွဲလုပ်ရမှာပါပဲ။ဒီနှစ်ခုကိုခွဲပြီးလုပ်လို့မဖြစ်နိုင်ပါဘူး။
ဒီလိုလှုပ်ဆောင်နိုင်မှုအတွက်လာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီထက်မှန်အနိုင်ရဖို့အရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားပါဗျ။ NLD ပါတီဟာတိုင်းပြည်အကျိုးအတွက်လှုပ်ဆောင်ခဲ့တာဖြစ်လို့ရွေးကောက်ပွဲမှာထက်ပြီးတော့အနိုင်ရတဲ့ပါတီဖြစ်တယ်ဆိုပြီးတော့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားခဲ့ပါဗျရှင်
။မက်ခင်ဗျူတွေကောင်းနှုတ်တင်ပြခဲ့တာပါခင်ဗျာ။အခုနားဆင်ရမှာကမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပြီးစုံစမ်းစစ်ဆေးသွားဖို့ဗြိတိန်ပါလီမန်အမတ်တွေကတောင်းဆိုလိုက်ပါတယ်ဗြိတိန်ပါလီမန်အမတ်160ကျော်ကဗြိတိန်ဝန်ကြီးချုပ်ထရီဇာမေကိုလက်မှတ်ရေးထိုးတောင်းဆိုလိုက်တာဖြစ်ပါတယ်အခုလိုမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့အတွက်ကုလသမဂ္ဂလူညုံရေးကောင်စီနဲ့ဗြိတိန်တို့ရဲ့ထောက်ခံမှုကလည်းအလွန်ကိုအရေးကြီးတယ်လို့မြန်မာအရေးလှုပ်ရှားသူတွေကပြောပါတယ်ဒီအကြောင်းဆက်သွယ်စုံစမ်းတဲ့ကိုရန်နိုင်ကတင်ပြมาဖြစ်ပါတယ်
ဒီခိုင်မီနယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်ခဲ့ရတဲ့ပတ်သက်ပြီးတော့နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပြီးစုံစမ်းစစ်ဆေးသွားဖို့ပြည်ထောင်ပါလီမန်အမတ်တွေကဒီနေ့မှတောင်းဆိုလိုက်ပါတယ်။ပါတီပေါင်းစုံကပါလီမန်အမတ်160ကျော်ကဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့နိုင်ငံသားရေးဝန်ကြီးဂျယ်ရီမီဟန်တို့ကိုလက်မှတ်ရေးထိုးပြီးတောင်းဆိုခဲ့တာနဲ့ပတ်သက်ပြီးတော့ဗြိတိန်ပါလီမန်အမတ်ရိုရှ်နော်ရာအလီက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ We in the United Kingdom are calling, we 163 parliamentarians are calling for the British government.
မြန်မာစစ်တပ်ကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးနိုင်မှုအတွက်ဗြိတိန်အစိုးရအနေနဲ့ကြိုးပမ်းဖို့ဗြိတိန်နိုင်ငံမှာရှိတဲ့ပါလီမန်အမတ်160ကျော်ကဒီကနေ့တောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်တွေပေါ်ပြစ်မှုကျူးလွန်ခဲ့တဲ့ဆိုတာတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကစပြီးတော့မြန်မာနိုင်ငံကနေရိုဟင်ဂျာဒုက္ခသည်9000လောက်ထွက်ပြေးခဲ့ကြရပြီးတော့အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်1000လောက်ရှိနေပါပြီ။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒါနဲ့ပတ်သက်ပြီးတရားမျှတမှုရှိအောင်ကြိုးပမ်းကြဖို့လိုပါတယ်။အစီရင်ခံစာပါတွေ့ရှိချက်တွေဟာအလွန်ကိုစိုးရိမ်စရာကောင်းပါတယ်ရှင်
။ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန်ဟမ်ကြားခဲ့မှာမြန်မာနိုင်ငံကိုသွားရောက်ဖို့ရှိနေပြီးတော့သူ့ရဲ့ခီးစဉ်မတိုင်ခင်မှာဗြိတိန်ပါလီမန်အမတ်တွေကအခုလိုတောင်းဆိုခဲ့တာလည်းဖြစ်ပါတယ်။ဗြိတိန်အမတ်တွေရဲ့ဒီစာထဲမှာတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကရိုဟင်ဂျာပြည်ပခမှာလူမျိုးတုံးတပ်ဖြတ်မှုရွေချက်တွေပါတယ်လို့မှတ်ချက်ပေးထားတာကိုထောက်ပြပြီးတော့ဒါဆိုရင်နိုင်ငံတကာဥပဒေတွေကိုအစိုးရအောင်ချိုးဖောက်မှုဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါပြင်ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိဌာနေပြန်နိုင်ရေးအခြေအနေတရက်ကိုဖန်တီးပေးဖို့နဲ့ကုလသမဂ္ဂရဲ့တောင်းဆိုချက်နောက်ကိုဖီအနန်ကော်မရှင်ရဲ့ရခိုင်အရေးကြံပြုချက်တွေကိုမြန်မာအစိုးရဘက်ကလှစ်လှစ်ရှုပြီးတော့သဘောတူညီချက်တွေကိုလည်းလေးစားမှုမရှိဘူးဆိုပြီးတော့ဗြိတိန်လွှတ်တော်အမတ်တွေဘက်ကဆွဆွဲထားပါတယ်။မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့အတွက်ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့ဗြိတိန်တို့ရဲ့ထောက်ခံမှုကိုရဖို့ကအရေးကြီးတယ်လို့လည်း Burma Campaign UK ဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmer ကပြောပါတယ်
။ This referral is very important because although the International Criminal Court can investigate now some of the crimes against
ICC အနေနဲ့ဒါကိုစုံစမ်းစစ်ဆေးနိုင်ဖို့ကအလွန်ကိုအရေးကြီးပါတယ်။ဒါကြောင့်လည်းဆိုတော့ ICC အနေနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတချို့ကိုစုံစမ်းစစ်ဆေးနိုင်ပေမဲ့လည်းကုလသမဂ္ဂလုံခြုံရေးကောင်စီကနေအပြည့်အဝစုံစမ်းစစ်ဆေးဖို့မပေးဘဲနဲ့တော့မြန်မာစစ်တပ်ကတခြားတိုင်းရင်းသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေကိုစုံစမ်းစစ်ဆေးနိုင်မှာမဟုတ်ပါဘူး။ဒါကမှန်ကန်မှုမရှိပါဘူး။မြန်မာစစ်တပ်ကနိုင်ငံတဝန်းတခြားတိုင်းရင်းသားတွေအပေါ်မှာပြစ်မှုတွေကျူးလွန်ခဲ့တယ်ဆိုရင်ဒါကိုစုံစမ်းစစ်ဆေးရမှာဖြစ်ပါတယ်။ဒါကြောင့်ဗြိတိန်အစိုးရအနေနဲ့ဒီစုံစမ်းစစ်ဆေးမှုကိုထောက်ခံပြီးနိုင်ငံတကာရဲ့ထောက်ခံမှုကိုလည်းစတင်တည်ဆောက်သွားဖို့ကအလွန်ကိုအရေးကြီးပါတယ်။
မနက်ငယ်ဟာ ICC နိုင်ငံကရာဇဝတ်ခုံရုံးကိုတီထောင်ခဲ့တဲ့ယောမသဘောတူစာချုပ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတော့မဟုတ်ပါဘူး။အခုလိုယောမသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက် ICC မှာမြန်မာနိုင်ငံကိုအရေးယူဖို့ကိစ္စကထိရောက်မှုရှိနိုင်မလားဆိုတဲ့အပေါ်မှာတော့ Mark Farmer ကအခုလိုပြောပါတယ
် Under the rules of international law a country can still be investigated
နိုင်ငံတကာဥပဒေအောက်မှာတော့နိုင်ငံတိုင်းဟာနိုင်ငံတကာရာဇဝတ်တရားရုံးရဲ့စုံစမ်းစစ်ဆေးတာကိုခံရနိုင်ပြီးတကယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေဒါကိုလွှဲပြောင်းပေးမယ်ဆိုရင်တော့ ICC ကနေတရားစွဲဆိုတာကိုလည်းခံရနိုင်ပါတယ်။ဒါကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ ICC နိုင်ငံတကာရာဇဝတ်တရားရုံးကိုလုတ်ပိုင်ခွင့်အာဏာပေးလိုက်ရင်မြန်မာနိုင်ငံအနေနဲ့ရောမသဘောတူညီချက်စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်သည့်တိုင်အောင်စုံစမ်းစစ်ဆေးတရားစွဲခံရနိုင်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာကမ္ဘာပေါ်မှာဩဇာအာဏာအကြီးအမားဆုံးအဖွဲ့အစည်းဖြစ်ပြီးကိစ္စတိုင်းလိုလိုကိုဆုံးဖြတ်နိုင်ပါတယ်။
မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘူးဆိုပြီးတော့ယတိပြပြောဆိုထားပါတယ်မြန်မာနိုင်ငံဘက်ကထွက်သွားသူတိုင်းကိုပြန်လက်ခံမယ်လို့ဆိုတဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကိုမြန်မာဘက်ကစတင်ဆောင်ရွက်လာပေမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းဘက်ကတော့ဒုက္ခသည်တွေဌာနပြန်နိုင်မဲ့အခြေအနေမရှိသေးဘူးဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
ကိုရနိုင်ဆက်သွယ်မေးမြန်းပြောပြခဲ့တာပါဥရောပသမဂ္ဂလွှတ်တော်အမတ်တွေကြားမြန်မာအရေးဆုံးဖြတ်ချက်တည်းရဲ့ချဖို့ကလည်းရှိနေပါတယ်မြန်မာအရေးဆုံးဖြတ်ချက်ထဲမှာတော့ Rider Student နှုတ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တွေကိုရုပ်သိမ်းပြီးသူတို့ကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့ကိုလည်းဥရောပလွှတ်တော်အမတ်တွေကတောင်းဆိုထားပါတယ် Rider Student နှုတ်ဦးတွေဖြစ်တဲ့ကိုဝါလုံးကိုကျော်စိုးဦးတို့နှစ်ဦးကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီရင်ခံရတာဖြစ်ပါတယ်ဒီအကြောင်းမတ်တင်ကြီးထိုက်ကပြောပြမှာပ
ါတရင်တော့တွေကိုအလုတ်ကိုအနောက်ရှက်ကင်းကင်းလုံနိုင်တဲ့နိုင်ငံသားအလုံးဒန်းထူခွင့်ရတဲ့နိုင်ငံမျိုးကိုမြန်မာပြည်သူတွေရသင့်တယ်လို့ဥရောပသမ္မတ EU ရဲ့နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲကဒီကနေ့ပြောဆိုလိုက်ပါတယ်။ဥရောပပါလီမန်မှာ EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဖရက်ဒီရီကာမိုဂါရီနီကအခုလိုပြောဆိုလိုက်တာပါ
။ People of Myanmar have asked to turn the page.to go towards a democracy
နိုင်ငံဒီမိုကရေစီစနစ်ကိုဥတည်ပြောင်းလဲဖို့မြန်မာပြည်သူတွေကတောင်းဆိုခဲ့ကြတာပါပြည်သူတွေကဒီထက်ပိုပြီးတော့ထိုက်တန်ပါတယ်အစိုးရအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့လုပ်ရပုံမှာတာဝန်ခံစီရင်းနဲ့သတင်းတော်တွေသူ့ရဲ့အလုပ်သူလွတ်လွတ်လပ်လပ်လုပ်နိုင်တဲ့နိုင်ငံမျိုးကိုမြန်မာပြည်သူတွေရသင့်ပါတယ်ကိုယ်ဝယ်ယုံကြည်မှုနောက်ခံအကြောင်းရင်းတွေဘာပဲဖြစ်ပါစေနိုင်ငံသားအလုံးဒန်းတူခွင့်ရတဲ့နိုင်ငံတစ်ခုမျိုးကိုမြန်မာပြည်သူတွေရလိုက်ပါတယ်
ဥရောပသမဂ္ဂလွှတ်တော်အမတ်တွေကြားမြန်မာအရေးဆုံးဖြတ်ချက်တည်းအချက်မှတ်ဖို့လည်းရှိနေပါတယ်မြန်မာအရေးဆုံးဖြတ်ချက်ထဲမှာတော့ Riders သတင်းတောင်နှစ်ဦးတို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တွေကိုရုပ်သိမ်းပြီးသူတို့ကိုချွင်းချယ်မရှိချက်ချင်းပြန်လွှတ်ပေးဖို့ဥရောပလွှတ်တော်အမတ်တွေကတောင်းဆိုထားပါတယ် Riders သတင်းတောင်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်နှံ9နှစ်စီကြာခံနေကြရတာဖြစ်ပါတယ်လက်ရှိမြန်မာနဲ့ဥရောပသမဂ္ဂကြားကုန်သွယ်ရေးအစီအစဉ်တွေကိုထိန်းသိမ်းထားဖို့အတွက်မြန်မာဘက်ကအခြေအနေတွေတိုးတက်လာအောင်ခိုင်ခိုင်မာမာကြိုးပမ်းဖို့လိုတယ်လို့လည်း EU ရဲ့နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲကပြောဆိုပါတယ
် We've also made clear to the Myanmar authorities that our trade preferences with Myanmar are linked
ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီအခြေအနေတွေနဲ့ချိတ်ဆက်နေတယ်ဆိုတာကိုမြန်မာအာဏာပိုင်တွေကိုရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်ပါတယ်။ဒါကြောင့်မလို့လက်ရှိကုံသွေးရေးအစီအစဉ်တွေကိုထိန်းသိမ်းထားနိုင်ဖို့အတွက်အခြေအနေတွေတိုးတက်လာရေးခိုင်မာပြတ်သားတဲ့လှုပ်ဆောင်ချက်တွေမြင်ရဖို့လိုပါတယ်။တစ်ချိန်တည်းမှာပဲကော်ဖီအာဏာအစီရင်ခံချက်အတိုင်းပြည်ပခါရဲ့အရင်းငယ်အကြောင်းရင်းတွေကိုဖြည့်ရှင်းနိုင်ရေးမြန်မာအရက်သားအစိုးရနဲ့လည်းအနီးကပ်ဆောင်ရွက်နေပါတယ်။
Riders သတင်းတောင်နှစ်ဦးအပေါ်စီရင်ချက်နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကဒီကနေ့တုံ့ပြန်ပါတယ်။ဒီသတင်းတောင်နှစ်ယောက်အပေါ်စီရင်ချက်ကိုလူတွေသိပြီးမဖတ်ကြဘူးလို့ထင်မြင်တဲ့အကြောင်းပြောဆိုသွားတာပါ။သတင်းတောင်နှစ်ဦးအပေါ်တရားရေးစီရင်ချက်အရဆိုရင်တော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘာမှမဆိုင်ပဲနိုင်ငံတော်လွှတ်ဝဲချက်အဥပဒေနဲ့သာဆိုင်နာကိုတွေ့ရတယ်လို့လည်းပြောဆိုသွားပါတယ်ရှင်။
ဒါကတော့ဥရောပသမဂ္ဂလွှတ်တော်အမတ်တွေကြားမှာဒီ Riders သတင်းတော့နှစ်ဦးဒီစီရင်ချက်ချခံရတဲ့ပတ်သက်ပြီးတော့ဒီမြန်မာအရေးဆုံးဖြတ်ချက်တည်းရဲ့ချဖို့ရှိနေတဲ့အကြောင်းမတ်တင်ကြီးတိုက်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။လာမယ့်စနေညမှာ VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ပါရီဆွေးနွေးကြမှာပါလေ
။သောရရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြိပခါတွေကအစရခိုင်ပြည်နယ်အချက်တဲအစုံပြဿနာပေါင်းစုံမှာနောက်ခွေကသွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတယ်ဆိုတဲ့အမြင်တွေနဲ့အတူပ ပြည်လဲသိမြင်ရင်းနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။ NLD ပါတီဥဆောင်တဲ့ရတားဆွေရလက်ထက်မှာအမျိုးသားပြည်လဲသိမြင်ရင်းယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပေါက်ခဲ့ပါပြီလဲ။ဘယ်လိုအခက်ဆန်းစိန်ခေါ်မှုတွေရှိနေပါလဲ။ဖြစ်လို့ဖြစ်စဉ်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-8-3-8-2999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ bamis@boenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
လာမယ့်စနေည VOA ရဲ့တရားရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ဒီစနေညမတိုင်ခင်မှာဒီမိမိတို့ရဲ့ဖုန်းနံပါတ်ကိုအချိန်ပြီးပေးပို့ကြပါအောင်ခင်ဗျာ။အခုတော့ပြည်တွင်းကဒီဓာတ်ဆီဈေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်။အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးစံချိန်ကျိုးအောင်ထိုးကျနေတာကြောင့်ပြည်ပကတင်သွင်းတဲ့လောင်စာဆီရီယာလဲဈေးအဆမတန်မြင့်တက်လာနေပါလေတက်လာနေတဲ့ဒီဈေးနှုန်းနဲ့အညီခီးသည်တွေထံကနေရင်ငှားကတိုးပြီးတောင်းနေရတာကြောင့်အခက်အခဲကြုံနေရတယ်လို့ငှားရင်မောင်းသူတွေကပြောကြပါတယ်မြန်မာအစိုးရအနေနဲ့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပြီးကင်တွယ်ဖြေရှင်းနိုင်စမ်းမရှိသေးဘူးလို့လဲနိုင်ငံရေးသုံးသပ်သူတွေကဝေဖန်နေကြတာပါအပြည့်စုံကိုတော့ VOA သတင်းတော့ကိုကောင်းဆန်ဟင်းပြောပြပါမယ်
အမေရိကန်ဒေါ်လာနဲ့ငွေလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးထိုးချနေတာကြောင့်ပြည်ပခတင်သွင်းတဲ့တက်စီနဲ့ဒီဇယ်ဈေးတွေလည်းတရိပ်ရိပ်တက်လာနေတာပါ73စီဈေးမြန်မာလာတဲ့အကျိုးတက်ရောက်မှုဟာအငှားရင်မောင်းတွေကိုတိတိတတ်တာရိုက်ခတ်လာပါတယ်ရခိုင်မြို့ကအငှားကားမောင်းတဲ့ကိုစိုင်းကျော်လှကတော့တနေ့ထက်တနေ့မြန်မာလာတဲ့73စီဈေးကြောင့်ကားမောင်းဆွဲရတာအဆင်မပြေဘူးလို့သူကအခုလိုပြောပါတယ
်ကဲဘူးအခက်ခဲရတော့ပြောမလို့ပါနဲ့ဗျာစီဈေးတွေကခုကတကီလို100အရင်ရှိတယ်ဟုတ်ကာလာပေါက်ဈေးစီဈေးရဆိုရင်ပေါ့နော်တရက်ကိုကီလို200မောင်းလို့ရှိရင်ငွေ1000မဟုတ်ပဲစီထည့်ရမှာကီလို200မောင်းမှငွေသားအမောက်ကဘယ်လောက်တက်လဲဆိုတော့4000ခွဲအဲ့လောက်တက်တယ်လေအဲ့တော့4000ခွဲတက်စီဝေ1000ဖယ်ဥနာကြီး1000ဖယ်900ခွဲကျန်အဲ့အဲ့နည်းမျိုးဆိုရင်တော့မစိုးဘောလေဒါကရက်နဲ့ဆိုရင်ကရက်ရဲ့ပါစနစ်ဖို့မပါသေးဘူးပေါ့နော်အခုလိုစီစဉ်တက်တာတော့စီကားမောင်းတဲ့လူအတွက်တော့ဘလို့မှစဉ်းကြည့်ပြကျွန်တော်ကတော့ခုနကအငားမောက်တဲ့အတွက်ကိုပိုင်ဆိုတော့နည်းနည်းတော့ခုတာခံတာသေးတာပေါ့ဗျာတကယ်တကယ်အငားမောင်းတဲ့လူအတွက်ဆိုတော်ကိုအစဉ်မပြေတာတော့အငားမှာပဲ
လက်ရှိမှာတော့နိုင်ငံအတွင်းမှာအခြေခံစားသကုန်ဈေးကလည်းမြန်မာလာနေတာပါအစိုးရအနေနဲ့ပြည်တွင်းစီးပွားရေးမတည်မငြိမ်ဖြစ်နေတာကိုဝင်ရောက်ထိန်းကြီးပေးဖို့ကိုလည်းထောက်ပြပြောဆိုကြနေပါတယ်စီပွားရေးပညာရှင်ခမောင်ညိုဘောဂဗေဒကတော့လက်ရှိမှာအစိုးရအနေနဲ့လှုပ်ဆောင်ရမှာတွေများပေမဲ့ဘာတစ်ခုကိုမှလှုပ်ဆောင်နိုင်ခြင်းမရှိသေးဘူးလို့သုံးသပ်လိုက်ပါတယ်
။တကူကသူ့ရဲ့ function သူက function တွေအများကြီးပဲ။ဟောသူလှုပ်ဆောင်ရည်အများကြီးရှိတယ်။တကူကသူ့ရဲ့စွမ်းရည်သူ့မှာလှုပ်ဆောင်ရည်အများကြီးရှိတယ်ဒါပေမဲ့လုံနေတဲ့စွမ်းရည်ကသိမရှိဘူး။အဲ့ဒါပဲအဓိကပြဿနာ
။လွန်ခဲ့တဲ့တလလောက်ကစလို့ဒေါ်လာဈေးအဆမတန်ထိုးတက်နေတာကြောင့်လောင်စာဈေးအပါအဝင်ပြည်ပခသွန်းကုန်တွေအကုန်ဈေးတက်နေတာပါ။ဒီတိုင်းနိုင်ငံခြားငွေလဲနှုန်းတွေဆက်တက်နေအောင်မယ်ဆိုရင်တော့ပြည်သူလူထုမျှော်လင့်နေတဲ့ကုန်စည်နှုန်းချက်စင်းရေးကတော့အလံဝင်းနေအောင်ပါပဲလို့အကဲခတ်တွေကသုံးသပ်နေကြပါလေခင်ဗျာ
ဒါကတော့အမေရိကန်ဒေါ်လာနဲ့ရှင်တဲ့မြန်မာကျပ်ငွေတန်ဖိုးချက်စင်းလာတာနဲ့အမျှလောင်စာဆီဈေးတွေတက်နေတဲ့ကြက်ကဘယ်လိုရှိသလဲဆိုတာကို VOA သတင်းတော့ကိုကောင်းဆန်ဟင်းပြောပြသွားတာဖြစ်ပါတယ်မကြာခင်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေမှာတော့ကျမ်းမာရေးကဏ္ဍဥုံခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 26နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ25 kHz 15653ည၊လိုင်းနူမီတာ32 kHz 11883ညလိုင်းနိုမီတာ58 kHz 9335တို့ကနေစပီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော
့ပါတီဆိုတဲ့အမည်ကိုအတူတူဖြစ်တယ်။တော့တစ်ချက်ကပါတီမျိုးစိတ်နဲ့ဆက်ပွဲနဲ့ပေါင်းစည်းအခမ်းအနားကိုကျွန်တော်တို့ဒီစက်တင်ဘာ
မွန်ဒီတာမှာပါတီတွေဘလို့ပေါင်းစည်းသွားကြပါသလဲတိုင်းရင်းသားဒေသတွေကအတန်းတွေကိုအပြည့်စုံနောက်ပိုင်းမှာကြားမှာပါအခုတော့ကျမ်းမာရေးကန္တာအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့စီးကြိုယောဂနဲ့ပတ်သက်ပြီးတည်ဆုံးရမှုကာကွယ်ရေးအပိုင်းနှင့်ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစီးကြိုနဲ့ပတ်သက်တဲ့ယောဂတွေဖြစ်နှုံတည်နှုံများနေတဲ့အကြောင်းရင်းတွေထဲမှာကိုယ်လက်လှုပ်ရှားမှုနည်းတာဆေးရွက်စိလေးစိရွက်ကြီးအရက်တောက်သုံးမှုများတာတွေလည်းအဓိကပါဝင်နေပါတယ်လို့စီးကြိုအထူးကုဆရာဝန်တွေကသတိပေးနေပါတယ်ကိုယ်လည်းလှုပ်ရှားမှုကောင်းလာအောင်နဲ့စိလေးစိရွက်ကြီးအရက်တောက်သုံးမှုရော့ကျအောင်ဘာတွေလှုပ်ဆောင်သင့်ပါသလဲဒီအကြောင်းမြန်မာနိုင်ငံစီးကြိုသွေးကြိုယောဂဒီအသင်းရဲ့ဥက္ကဋ္ဌစီးကြိုအထူးကုဆရာဝန်ကြီးနဲ့ဂုဏ်သုဆောင်ပါမောက္ခဒေါက်တာတင့်ဆွေလတ်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคซีจูตวยจูทุกข์ศาวันจีเนี่ยกุนุสองปอมอกดรอุทัศน์ศิลาครับเนี่ยดิซีจูโยคะจองเตซึมุมาเนียได้เคสด้วยเราซื้อเนกะยามาปีเกเรข้อตวยก็รอดิผิดแค่ได้เฉินนี้ผิดนึ่งเนี่ยดิช่อฉายีด้วยดิกากวยีด้วยปอเนาะอซาตอกใบเซนเราอดิกซื้อเนกะจาบาเลยเสียอะดิจอดินอกแทกากวยีโรงงานนี่ผิดแต่ดิโกเล่หลุช่าหมู่นอกตะกว่าดิซิเล่ซิยั่วจีอะยัดตอกตวยหมู่เนี่ยนอกปีดิริบักกะบาริลุบไปไหนเลยปอเนาะนอกโยคะผิดปีเตซึมุดิช่อฉะနိုင်ဖို့အတွက်ဒီကျမရဲ့စနစ်ကရောအစိုးရဘက်ကရောဘယ်လိုတာဝန်တွေရှိလဲဆိုတာကိုကျွန်တော်တို့အဓိကဆွေးနွေးကြမှာဖြစ်ပါတယ်ဆရာအဲ့ဒီတော့စီးချိုယောဂကြောင့်တည်ဆုံးရမှုဖြစ်နှုံးတွေကာကွယ်ရေးအတွက်ကိုလက်လှူရှာမှုနဲ့ပတ်သက်ပြီးတော့ဆက်ရှင်းပြပေးပါလားဆရာ
physical activity ကတကယ်ပါမှာအခုပြောတယ်နားနေခြင်းငါကူစီးခြင်းကဒီကလူကြောင့်အနည်းဆုံး minute 30ကိုလက်လှူရှာကိုယ်ကရဲ့လှူရှာမှုလုံးဝလိုတယ်ကျွန်တော်ကြည်လန်းတစ်ပေါင်းပြည့်အောင်လမ်းလျှောက်နိုင်မှုလိုတယ်အဲ့ဒါဆိုရင်ကျွန်တော်ငငွေယောဂတွေစီးကျူတူယောဂတွေအဝတ်လွန်တာတွေယောဂတွေကိုဖြစ်နှုံးနေကိုကြားလဲအဲ့တော့ကျွန်တော်လူလူကိုလူချင်းချင်းလေးလောကကောင်းမပြီးအောင်အဲလောကကောင်းကောင်းပြီးအောင်ပြောကျွန်တော်ပြီးတာရဲ့ချိန်မှာလုတ်တဲ့ချိန်မှာအန်ဒီယကင်းစွာနဲ့လူချင်းချင်းလုတ်နေကိုပေါ့မကျွန်တော်လူချင်းချင်းလုတ်ချင်လို့လမ်းမထပြီးကျွန်တော်ကကတိုက်တို့ပြီးရတယ်ဆိုလို့ဆရာဝန်တွေလည်းမအောင်ကတိုက်တို့ပြီးသွားတဲ့အရာရှိနေတယ်သူများနိုင်ငံမှာဆိုပြေးရဲမှုမဆက်မင်းကြီးမဆက်မင်းကြီးကျွန်တော်လုတ်တယ်မဆိုဆက်မင်းကြီးကမှကာမကိမပြောသဘောတူလမ်းတည်တံလုပ်ပြတာမျိုးတော့ပြောတာအဲငါတို့ကသဘောတူနေမှုအဲ့သဘောတူ subsidize ဂျင်းနဲ့ရောင်းပြတာမျိုးတော့ဒါမျိုးလေးကျွန်တော်တို့အဲ့တော့ကျောင်းနေမှာ physical activity မျိုးလုပ်အောင်လို့ကိုယ်ကလှူရှာမှုအချိန်ကိုဒီတန်ကိုကျွန်တော်တတ်မှတ်ပြီးတော့ကိုယ်ကလှူရှာမှုတွေကလေးတွေကိုလုပ်ခိုင်းဖို့နောက်ရက်ကွက်တွေမျိုးရည်ထောင်းပြီးဆိုကစားကူးကြီးအာဇာကူးကြီးအာဇာယူပါဖို့ကိုငါတို့ policy ချပြီးတော့သူများနိုင်ငံတွေပါတယ်အဲ့ဒီလိုလုပ်မှလာတယ်ကစားကောင်မလို့ဒီကစားဝင်ရမကြည့်လို့ဘယ်မှာတော့မကစားဘူး
။ဟုတ်ကဲ့နောက်တစ်ခုကဒီဆေးလိပ်ဆေးရွက်ကြီးအရက်နဲ့ပတ်သက်လို့ဆရာကြီ
း။သူပဲကုတွေကျွန်တော်ချိန်မှာဆေးလိပ်ကြီးကအသက်ရွယ်မှုယူဝကျင်နိုင်ဝင်ရလဲ။ဒီကတော့အသက်ဆက်ရှင်မကြည့်တဲ့ဒီလုံးဝဝင်လို့မရဘူးဦးကြီးက။နောက်တစ်ခုကဆေးလိပ်ဆိုတော့မှခွဲမရအောင်အထုတ်လိုက်ပဲဝယ်ရမယ်။ package ဆိုင်ပဲဝယ်ရမယ်။အဲ့တော့ package လိုက်ကြတော့ကြီးကြီးတာကြီးကြီးတော့ဒီမတက်နိုင်တဲ့ကလေးတွေနဲ့မိန်းမကြီးတို့မတော့တော့ဘူးပေါ့။အခုတော့ဒီမှာက2လိတဲ့ဝယ်လို့ရတယ်3လိတဲ့လည်းဝယ်လို့ရတယ်အသက် session တွေပါလေလည်းဘာမှကြည့်လာဝင်ရောင်းလိုက်တာပဲအဲ့ရက်လက်တီလိုပဲညနေငယ်မှာသက် session တွေပြည် sorry တောင်းတာကပြပြမှတ်ပုံပြပြပြီးတော့မှအသက်ကိုပြပြီးတော့မှအရက်ရောင်းတယ်ဒီမှာဘလူးဝက်ပြန်လာပြီးတော့အရက်ကလည်းအခုဆိုမိုးလင်းရစသဖြင့်မနဲ့လေးစားကြီးတောင်မထိုးသေးဘူးညာကျွန်တော်လမ်းချောက်တဲ့နေရာတွေမှာဆိုကျွန်တော်အင်းရကန်ဆောင်မှာဆိုတခါတည်းအရက်ဝိုင်းနေအကြီးကျယ်ပဲပြောရင်ယုံမှာမဟုတ်ဘူးသူပြင်းနေလေးတွေမြစ်တွေဝိုင်းပွဲပြီးတောင်းနေကြတာလေအဲ့ဒါတွေကိုပညာလည်းပေးရမယ်စီးလည်းစီးရမယ်ဘယ်လိုမှမရဘူးဆိုတော့လေအရင်ကတည်းကလိုအပ်မှာပေါ့နော်ပို လုပ်ပြီးနိုင်မှကျွန်တော်လူတို့ကဆိုတော့ပြောတဲ့ယောဂါကြီးဖြစ်နေမှာနောက်လေးခန်းတူကြမှာနောက်ဆိုကျွန်တော်ရွှေချောက်တောက်ချောက်ပါပူပူကြည့်ပူပူတွေ့မှာမဒီယောဂါကြီးနဲ့ပဲ
ဟုတ်ကဲ့
2004ခုနှစ်တုန်းက2004ခုနှစ်ကဒီရန်ကုန်မြို့မှာကျွန်တော်စာပေးလုပ်ခဲ့တော့စီးရွတ်ယောဂါဖြစ်ပေါ်နေမှာအလန်းပွား84%ရှိတယ်လူတရာပါစနစ်ရခိုင်လူမျိုးရှိတယ်ပေါ့အခုရန်ကုန်တိုင်းမှာနောက်ဆုံးလုပ်ရတဲ့2014စာပေးရ18.2%ရခိုင်လူမျိုးပမာဏပြီးမှာရန်ကုန်အများဆုံးပဲဒါတော့မြို့ကြီးဖြစ်တဲ့ကြောင့်ပေါ့ဆိုတာဒီ10နှစ်ကာလတော်တွင်မှာ600ရခိုင်လူစီးရွတ်ယောဂါဖြစ်ပေါ်နေတိုးတက်လာရန်ကုန်တိုင်းမှာနောက်တစ်ခုကြည့်လို့တော့ပြောမယ်အဲ့တော့နောက်ဆက်ပြင်းမှာကျွန်တော်ကဘာမှမလုပ်ဘဲနေဆိုရင်အဲ့ဒီလိုပဲအနည်းဆုံး600ကျော်ဒီလိုမှာပူတိုးတက်ပူပဲရှိတယ်။အဲ့တော့ဒီချိန်မှာကျွန်တော်အစိုက်ကွန်ဆိုင်လုပ်ဖို့လိုပြီးပေါ့နိုင်ငံတော်ကနေပေါ့ဦးစီးဦးမှကမကရလုပ်ပြီးတော့ကာကွယ်ရေးလုပ်ဖို့လိုမယ်။ပြည်သူ့ကိုပါလောင်လုပ်ဖို့လိုမယ်။နိုင်ငံတော်ရဲ့အမြင့်ဆုံးမှာတောင်းရှိတဲ့ဒီမှာတောင်းရှိတာပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီယောဂ
နိုင်ငံတော်ဒီတိုင်းဒီလိုတိုက်တန်နေတဲ့လုပ်ဖို့လေ
။ဖြစ်တဲ့ဟိုအနေထားရှော့ချနိုင်ဖို့အပြင်ယောဂဖြစ်လာပြီးရင်ခုနကဒီသေဆိုးတဲ့အနေထားရှော့ချဖို့အတွက်ကိုဆိုင်ဘယ်ချက်တရားအဓိကအရေးကြီးဆုံးဖြစ်မလဲ
။ယောဂဖြစ်တဲ့အချိန်မှာဒီယောဂလေးကြောင့်ဖြစ်တဲ့နောက်ဆက်တွဲရာရှော့ချဖို့ဆိုရင်နံပါတ်၁ကအဲ့ဒီလူတွေယောဂရှိမှဆိုးဆိုးသေးသေးဖို့လိုတယ်။အဲ့တော့ screening လို့ခေါ်တဲ့ယောဂတွေကိုစောစီးစွာရှာဖွေဖို့တူချင်းကိုကျွန်တော်လုပ်နိုင်ဖို့လိုတယ်ပေါ့။ဒါပေမဲ့အဲ့ဒါနဲ့မလုပ်တော့ဘူး။ယောဂရှာဖွေဖို့စောစီးရှာဖွေဖို့အဲ့ဒီလူတွေကိုဖြည်းဖြည်းရောကုနိုင်ဖို့လိုတယ
်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီထိရောက်ကုဖို့ဆိုလို့ရှိရင်အဓိကဘာတွေလုပ်ပေးဖို့လုပ်မလဲဆရာ
Health system ပေါ့ကျန်းမာရေး system ကိုအောက်ခြေလူရဲ့ center လေးကိုဟုတ်တာရှာလီဆေးဝန်ကြီးတက်ကူဆေးဝန်ကြီးတိုင်းနိုင်ငံဆေးဝန်ကြီးတို့ပြည်ပြည်ကြောင်းလေးကိုကုန်လုပ်ဖို့လိုတယ် reform လုပ်ဖို့လိုတာပေါ့အဲ့ဒီအပိုင်းမှာကျွန်တော်ရှိမှကျွန်တော်လေးအားနေတယ် Health system reform လုပ်ပေးလို့တော့ကျွန်တော်တို့က Health system strengthen လုပ်တဲ့ခေါင်းပြည့်ပြီးတော့ပြင်ဆင်နေလို့တော့ပြောနေတယ်ဒီလိုအောင်ကြတယ်အခုဖြစ်ပါတော့ကြားနေတဲ့ကုသမှုတွေယောဂတွေကုသမှုတွေကျွန်တော်ရှေ့ရလူတွေက health system မှာ ready မဖြစ်သေးဘူးအဲ့ ready ဖြစ်လာအောင် prepare လုပ်ဖို့ကျွန်တော်ကလုပ်နေတာ
ဟုတ်ကဲ့ဆရာတော်ဒီကျန်းမာရေးစနစ်တစ်ခုလုံးကိုပြန်ပြီးတော့ဒီဖြစ်ပြင်ပြောင်းလဲမှုတွေပေါ့နော်လက်ရှိနိုင်ငံကအနေထားနဲ
့ကျွန်တော်ကမှဒီကတော့ဒီယောဂတွေကဖြစ်မှုများနေတယ်ဖြစ်မှုများတယ်ဆိုဒီယောဂတွေကိုကျွန်တော်ကုတဲ့အောင်ဆိုကျောင်းနေနေစပြီးတော့တင်ယုံညွတ်တဲ့နေကိုပြန်ပြီးတော့ပြင်ပြီးတော့ယောဂရီကာကိုရင်းနဲ့ကုသရေးကိုကျောင်းသားဘုရားတွေကကျွန်တော်စပြီးတော့ရင်းနှီးပြီးတော့အကျွမ်းတူရှိအောင်လုပ်ပေးလို့ဒုမယ်လုပ်ပြီးတဲ့အခါကျတော့ဆရာဝန်ကြီးအလုပ်တင်ဆရာဘုရားနေဆရာဝန်အမေဆရာဝန်အလားတူဆရာဝန်ကြီးစားတီးဒီယောဂရီကိုကျွမ်းကျွမ်းကျင်ကျင်ကာကိုပြီးတော့ကုသရေးကိုဟောငါတို့ရေကိစ္စပါလားလို့သူရဲ့သဘောထားပြောင်းပြီးတော့ဖြစ်ပြောက်ကာကိုကုသရေးမှာပါဝင်နိုင်အောင်စပြီးလုပ်ဖို့ဒုမယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောအဓိကဘာတွေလုပ်ပေးဖို့လုပ်မလဲဆရာ
နောက်တစ်ခုကျွန်တော်ညီမပြင်ရတစ်ခုရှိတာhealth financing ဘာကြမ်းမေးဘယ်နိုင်ကလာလုံးဝကိုပြင်ရမယ် health insurance system ကိုကျွန်တော်ပြင်ရမယ်ဒီရဒီယောဂဖြစ်တဲ့ခြင်းကဘာနာတချေယောဂတွေဖြစ်တဲ့အတွက်ကြောင့်လို့ကျွန်တော်ရရှိကူရမှာတစ်တလုံးကူရမှာတစ်တလုံးကူရတဲ့အခါကျတော့စီးကူတဲ့ခြင်းကတော့လည်းလုံးစီးတဲ့၄မျိုး၅မျိုးဒီလိုပေါက်တဲ့အမှာကိုယ့်ရဲ့ကိုယ်ဆိုင်ကူတင်ရတာ health insurance system ရှိ social security system နဲ့အားလုံးကပ်ပါမှရှိဘူးအဲ့တော့ကိုယ့်ရဲ့ကိုယ်ဆိုင်ကူကတော့တနင်္ဂနွေကူညတတိယကူရဲစီးဝါစီးတို့မျိုးတောင်းမှုချင်းပဲတို့မျိုးတောင်းနိုင်ဘူးပေါ့တမျိုးလောက်ပဲတမျိုးလောက်ပဲတောင်းနိုင်မယ်ကာကွယ်မှုကကုသမှုကထိရောက်မှုရှိဘူးအဲ့တော့ဒီယောဂရဲ့ဖြစ်တဲ့လူကရှိရှိမရှိရင်ဘာကိုကြတော့မတတ်နိုင်လို့ပေါ့ဘုကုကအသေးခံသွားတာမျိုးတွေရှိတယ်ပေါ့နောက်ရှိတဲ့ဟာဆိုရောင်းချပြီးပြတဲ့အခါကျတော့ဒီဒီမတည်နဲ့မွဲတဲ့အချိန်ရောက်သွားအောင်အဲ့တော့ငွေကြီးအကျက်တဲမဖြစ်အောင်ဒီ health financing system ကိုပြင်ဖို့ကိုလိုတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍအပြီးအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။စေအစိုးရလက်ထက်ကအများပြားသိမ်းယူထားတဲ့လေယာမြေပြဿနာဟာဖြေရှင်းရခက်ခဲနေစေဖြစ်ကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ
်။လေယာနဲ့အခြားမြေသိမ်းဆီးခံရမှုပြန်လည်စစ်ဆေးရေးဗဟိုကော်မတီဖွဲ့စည်းပြီးအသိမ်းခံမြေယာကိုဘူလာပိုင်ရှင်လယ်မလည်းတဲ့ပြန်ရောက်အောင် NLD အစိုးရဆောင်ရွက်နေတာနှစ်နှစ်ရှိပြီဖြစ်ပေမဲ့နှောင့်နှေးကြံ့ကြံ့နေပါတယ်ဒီကိစ္စကိုအများဆုံးဖြေရှင်းရဖို့သမရဦးဝင်းမြင့်ဇွန်လကတိုက်တွန်းပေါ်ပါတယ်နောက်တစ်လကြာတော့လေယာဉ်မြေသိမ်းမှုကြောင့်လေသမားတွေဒုက္ခရောက်ရပုံကိုလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကအစည်းအဝေးခါစားထုတ်ဝေပါတယ်စစ်အစိုးရကမှာစရုပ်စုအတိုင်းအဝိုင်းကကိုကျိုးစည်းဘောအတွက်လေယာဉ်မြေတွေသိမ်းယူခဲ့လို့ထပ်ပေါ်လာတဲ့ဆိုးကျိုးဖြစ်ပါတယ်။ နောက်စက်ချောင်းနှောင်းပိုင်းကနှစ်ထောင်စက်ခုနှစ်မတ်လအထိရန်ကုန်တိုင်းအရာဝတီတိုင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းကမြို့နယ်အချို့ကိုချောက်လောက်လောက်ကွင်းစင်းလေးလာပြီးရစ်တပ်ထားတဲ့စာရမှာပဲရောကြီးပေးတဲ့အခါမှာလည်းမလုံမလောင်ဖြစ်လို့ရွှေပြောင်းပေးရတဲ့ဇေယျကိုမကာမီဘူးလို့ဆိုပါတယ်တင်ယူထားတဲ့မြေယာဧကဟာတန်းစီရှိနေတာမို့
လေယာဉ်ရေကိုလေတော်မတက်တဲ့ပြန်ရအောင်ကြိုးပမ်းနေပါတယ်။လေယာဉ်ရေဧက212လောက်သိမ်းယူတော့ဖွယ်ရှိတယ်လို့လွှတ်တော်လေယာကော်မတီကခန့်မှန်းတာပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2012မှာလေယာဉ်ရေစီစီရေးကော်မရှင်ကိုလွှတ်တော်ကဖွယ်စည်းပြီးလေယာဉ်သိမ်းပိုက်မှုတွေကိုထောင်ကွေ့ရာ88အထိပြန်လည်စစ်ဆေးစေပါတယ်။ကော်မရှင်ကတင်ပြတာကိုအကောင့်ထဲပို့ဖို့အတွက်မြေအသုံးချမှုစီမံခန့်ခွဲရေးဗဟ ောက်မှာ NLD အစိုးရကဖျက်သိမ်းလိုက်ပါတယ်။ကော်မရှင်တက်တန်း၄နှစ်အတွင်းမြေယာသိမ်းပိုက်မှုနဲ့ပတ်သက်တဲ့တိုင်းစာ2000ကျော်လက်ခံရရှိပြီးဧက3သိန်းကျော်ကိုမိသားစု3000ကျော်ကိုပြန်ပေးနိုင်ခဲ့တယ်လို့သိရပါတယ်။2016ရောက်တော့ဧက3သိန်းခွဲအထိလေသမားကိုပြန်ပေးနိုင်ပါတယ်။ NLD အစိုးရကမြေသိမ်းခံရမှုပြန်လည်စီစဉ်ရေးကော်မတီဖွဲ့စည်းချိန်မှာမစီစစ်ရသေးတဲ့တိုင်းစာ9000ကျော်ကြန့်ရှိနေပါတယ
် NLD ဖွဲ့စည်းတဲ့လေယာဉ်မြေသိမ်းဆီးခံရမှုပြန်လည်စစ်ဆေးရေးကော်မတီရဲ့ထူးခြားချက်ဟာအရတားအသင်းဖွဲ့တွေကိုအုပ်ချုပ်ရေးအစဉ်အဆက်မှာပါဝင်ခွင့်ပေးထားတာဖြစ်ပါတယ်ကျေးရွာမြို့နယ်ခရိုင်တိုင်းနယ်ပြည်နယ်အစဉ်အပြီးပြီးမှာအစိုးရအမှုသားမဟုတ်တဲ့အရတားကိုယ်စားလှယ်တွေပါဝင်ခွင့်ပေးထားပါတယ်ပြန်လည်စစ်ဆေးရေးကော်မတီရဲ့လုပ်ငန်းကိုစောင့်ကြည့်ဖို့လွန်ခဲ့တဲ့ February လကအစိုးရဝန်ထမ်းသာပါဝင်တဲ့ကော်မတီ၄ခုကိုထပ်ဖွဲ့ထားပါသေး။ဒါပေမဲ့လေသမားတွေမြေယာပြန်ပေးရမှာအခက်အခဲဖြစ်နေလို့ဆန္ဒပြမှုနဲ့ဖန်ဆီးမှုတွေဖြစ်ပေါ်နေပါသေး။ဥပမာအေယာရွှေဝါကော်မတီကပြန်အပ်တဲ့မြေယာတွေဟာမူလပိုင်ရှင်လေသမားစီကိုမရောက်ပဲကြားလူတွေစီရောက်သွားနေတာတွေ့ရပါသေး။ဒီလိုပြဿနာမျိုးကိုထိထိရောက်ရောက်မဖြေရှင်းနိုင်ပဲဖြစ်နေပါသေး။
အေယာဝတီတိုင်းမှာလယ်မြေဧကသိန်းတောင်းချီပြီးသိမ်းယူခဲ့တဲ့အေယာရွှေဝါကုမ္ပဏီရဲ့ဥက္ကဋ္ဌဟာဥတီဇဖြစ်ပြီးသူရဥရွှေမန်းရဲ့သားဥအောင်တမန်းကအမှုဆောင်အရာရှိချုပ်ဖြစ်ပါတယ်။လယ်မြေတွေကိုဘယ်ဥပဒေအရသိမ်းပိုက်ပြီးဘယ်သူကိုပြန်ပေးတယ်ဆိုတာဖော်ပြဖို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဥအောင်တမန်းစီကိုစာရေးမေးမြန်းပါတယ်။အေယာရွှေဝါကုမ္ပဏီဟာလေဧက4,500 ကိုလေသမားလက်ထဲပြန်အပ်တယ်လို့ဆိုပေမဲ့လေသမားတွေရဲ့အမည်ကိုမဖော်ပြပါဘူးဒေသခံလေသမားတွေကိုမေးမြန်းစုံစမ်းကြည့်တဲ့အခါအသိခံရတဲ့လေယာအတွက်ရောကြီးမရဘူးလို့ဆိုပါတယ်စေဆိုးရအရှိန်ဝါကိုတုံးပြီးအေယာရွှေဝါကုမ္ပဏီကအေယာဝတီတိုင်းမှာလေယာတွေကိုမတရားသိမ်းပိုက်ခဲ့တာဖြစ်ကြောင်းလူအခွင့်ရေးစောင့်ကြည့်အဖွဲ့စာရန်မှာဖော်ပြထားပါတယ်
စီမွေးရလူမှုရင်းနဲ့ယဉ်ကျေးမှုဓလိဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူချက်ကို NLD အစိုးရလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ဒါကြောင့်အတင်းအကျပ်ဖေရှားခံရမှုမှကင်းလို့ရေးဟိုးအိမ်လုံခြုံရေးနဲ့လူနေမှုအဆင့်အတန်းရှိရေးစတဲ့လူအခွင့်အရေးကိုလိုက်နာဖို့တာဝန်ရှိပါတယ်။ကိုလိုနီကမှမြေခွန်ဆောင်ရင်လေယာစိုက်ပျိုးနိုင်ပါတယ်။အဲ့ဒီလေယာကိုအစိုးရကလိုချင်ရင်ကြော်ညာပြီးတင့်တော်တဲ့ရော်ကြီးပေးရမယ်လို့1894ဥပဒေကဆိုပါတယ်။လွတ်လပ်ရေးရပြီး1953မှာပြတ်ထန်းတဲ့လေယာမြေနိုင်ငံပိုင်ပြုလုပ်ရေးအဥပဒေအရအစိုးရဟာလေယာကိုသိမ်းဆီးခွင့်ရှိလာပါတယ်။ဒါပေမဲ့မြေသိမ်းခံရတဲ့လေသမားကိုမြေအစားပေးရမယ်လို့ဆိုပါတယ်။စစ်အစိုးရလက်ထက်ရောက်လာတော့စစ်တပ်ကလူချင်းနဲ့လေယာမြေတွေကိုစစ်တပ်ပိုင်အဖြစ်ကျင်းညာပြီးသိမ်းပိုက်တဲ့အတွက်ပြဿနာဖြစ်လာပါတော့တယ်။လေသမားကိုရောချင်းနဲ့မြေစားမပေးပဲအတင်းအဓမ္မလေယာသိမ့်ပိုက်ခဲ့တဲ့လောက်ရကြောင်းကြီးတဲ့လူဟာဘဝမလုံခြုံမှုမရှိတော့ပဲဆင်းရဲမွဲတေပြီးစိတ်တက်ကြနေရတယ်လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။နှစ်ပေါင်းများစွာဖြစ်ပွားလာတဲ့လေယာသိမ့်ယူမှုပြဿနာကိုအလွယ်တကူဖြေရှင်းနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့တိုင်းပြည်အနာဂတ်အတွက်အလွန်အရေးကြီးတဲ့ပြဿနာဖြစ်လို့ NLD အစိုးရစစ်တမ်းနဲ့အရတအဖွဲ့အစည်းတွေပူးတွဲလုပ်ကင်ပြီးပြည့်ရှင်းဖို့လိုအပ်တယ်လို့သုံးသပ်တာပါခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်
ဥက္ကင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုကြာသာဝရီနေ့ညာတိုင်းနဲ့ဒီသတင်းရင်းနေ့မနေ့တိုင်းမှာထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဒီတိုင်းရင်းသတင်းလွှာအစီအစဉ်လှည့်ရောက်လာပါပြီတိုင်းရင်းခြေဆိုင် BNI ဝိုင်းတော်သားတွေစူးစီးတင်ဆက်ထားလာပါ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ Fever Wine Not Dairy တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တိုင်းသာလက်နက်ကိုင်အဖွဲ့အားလုံးရင်းချိုင်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးကနေဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ဗဟိုမူရစ်စည်းဝါတိုက်ဖျက်ရေးဌာနကနေမူရစ်စည်းဝါပျောက်ကင်းဖို့ UWSA ဌာနချုပ်ပန်ဆန်းကိုစာရေးသားပေးပို့လာတယ်ဆိုတာနဲ့မွန်နိုင်ငံရေးပါတီ၃ပါတီကနေတပါတီတဲ့အဖြစ်ပေါင်းစည်းဖို့သဘောတူလက်မှတ်ရေးထိုးသွားမယ်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ NCASEAO တတိယအကြိမ်မြောက်ထိပ်တီးအစည်းအဝေးကနေတိုင်းရင်းသားလက်နက်ကိုင်ဖွဲ့အားလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ရေးအတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ် NCA လက်မှတ်မထိုးနိုင်တဲ့အဖွဲ့တွေနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်အပိုင်းကိုချပြသွားမှာဖြစ်တယ်လို့လက်မှတ်မရေးထိုးရသေးပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်လာဖို့ကြိုးပမ်းသွားမယ်လို့ KNU ကရင်မျိုးသားစီယုံဒုဥက္ကဋ္ဌဘဒူစောခွဲထူးဝင်းကပြောပါတယ်လက်ရှိပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိစုပ်နေတဲ့အပိုင်းတွေကိုအစိုးရတက်မတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းထိပ်ပိုင်းခေါင်းဆောင်တွေအကြားအ мян ဆွေးနွေးညှိနှိုင်းဖို့လိုကြောင်း NCASEAO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူးစင်ကျုံးကပြောပါတယ်စက်တမလာ၈ရက်နေ့ကနေ၁၇ရက်နေ့အထိထိုင်းနိုင်ငံအတွင်းကျင်းပခဲ့တဲ့ NCASEAO အဖွဲ့အစည်းအဝေးမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဖွဲ့ထိပ်သီးခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်
တရုတ်နိုင်ငံယူနန်ပြည်နယ်ဗဟိုမူရစ်စေဝါတိုက်ဖျက်ရေးဌာနကလည်း၃နှစ်တွင်းမူရစ်စေဝါပျောက်ကင်းမှု UWSA ဌာနချုပ်ပန်ဆန်းကိုစာရေးသားပေးပို့လာတဲ့နောက်ပိုင်းဝါတပ်ဖွဲ့ဆင်းချုပ်နယ်မြေတွင်မူရစ်စေဝါတိုက်ဖျက်ရေးတွေဆက်လက်ပြုလုပ်လာနေပါတယ်။စက်တင်ဘာလပရမတ်ပတ်ကနေစပြီးတော့ဒီကနေ့ထိမိုင်းမော်မိုင်းပေါက်မိုင်းဖြံဟိုဆောင်ပန်ဆန်းစတဲ့တရုတ်နယ်စပ်မြို့မြောက်ပိုင်းဝနယ်ပါဝင်ဝါတပ်ဖွဲ့ခြေပြုလှုပ်ရှားနေတဲ့ထိုင်းနယ်စပ်မိုင်းစပ်မြို့နယ်မိုင်းတုံမြို့နယ်ဘက်မှာလည်းဒေသခံတွေကိုဂိတ်ထောင်ပြီးစစ်ဆေးမှုတွေပြုလုပ်လာနေပါတယ်။ဝါတပ်ဖွဲ့ထိန်းချုပ်နေမြေတွင်ဘိန်းခင်းတွေမရှိတော့ဘူးလို့လွန်ခဲ့တဲ့ဆယ်နှစ်ကတည်းကဝါတပ်ဖွဲ့ထုတ်ပြန်ကြေညာထားပြီးမှလည်းအမေရိကန်နဲ့ထိုင်းနိုင်ငံဆိုရကတော့ဝါထိတ်တန်းခေါင်းဆောင်ဖြစ်တဲ့ဝီရှော်ကန်းကိုမူရစ်စေဝါမှုနဲ့ဖန်ဝရန်ထုတ်ထားပါတယ်
။အမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအင်းမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကံမှုပုံမှန်1:1နဲ့နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်9:5ခခွေးတို့နဲ့တရားစွဲဆိုဖို့စစ်တွေခရင်တရားရုံးကအမိန့်ချမှတ်ခဲ့ပါတယ်။စက်တမလ10ရက်နေ့ကစစ်တွေခရင်တရားရုံးမှာဒေါက်တာအေးမောင်နဲ့စာရေးဆရာဝင်ဟင်အောင်တို့ရင်ဆိုင်နေရတဲ့အမှု3ခုထဲကမတရားအသင်ဆက်သွယ်မှုပုံမှန်ကိုပတ်လတ်လိုက်ပြီးနောက်ထပ်ကြံရှိနေတဲ့နမူနဲ့အခုလိုစွဲချက်တင်ဖို့တရားသူကြီးတော်မြတ်အေးကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ရည်တောင်မြို့မှာကျင်းပခဲ့တဲ့ရခိုင်ပြည်နိုင်ငံတော်အချုပ်ချာအာဏာကျဆုံးခြင်းဝန်내အောက်မြစ်ဖွဲ့အခမ်းအနားမှာဟောပြောမှုတွေနဲ့ပတ်သက်ပြီးဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ဟာနိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးညိုပြည့်စုံမှုမတရားအသင်ဆက်တယ်မှုတွေနဲ့တရားရင်ဆိုင်နေရတာဖြစ်ပါတယ်
။မွန်ပြည်ပါတီဗဟိုသဏ္ဍာန်ချုပ်ကိုဖရိတ်ကပြည်စည်းတွန်းရောက်လှူဒန်းခဲ့တဲ့သူမွန်တန်ကတော့အရှင်အစ္စခေါ်အရှင်ဥက္ကန္တကိုချောင်းဆုံမြို့နယ်သာသနာရေးဦးစီးမှုကစက်တင်ဘာလ10ရက်နေ့ကတွားရောက်တွေ့ဆုံတတိပေးခဲ့ပါတယ်။ပြည်내လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနဝန်ကြီးတင်ပြမှုနဲ့မွန်ပြည်နယ်စိုးရညွှန်ကြားချက်အရမြို့နယ်သာသနာရေးဦးစီးမှုနဲ့အဖွဲ့ကနေအရှင်အစ္စသတင်းသုံးနေတဲ့ချောင်းဆုံမြို့နယ်မှုတွန်းပရိယတ်တိတ်စာတင်တိုက်ကိုတွားရောက်တွေ့ဆုံပြောဆိုခဲ့တာဖြစ်တယ်လို့အရှင်အစ္စကနေမှတ်ရခဲ့ပါတယ်။ NCA လက်မှတ်ရေးထိုးပြီးတဲ့မွန်ပြည်ပါတီကိုမတရားသိမ်းကနေအစိုးရပယ်ဖျက်ပေးခဲ့ပြီးဖြစ်တဲ့အတွက်အစိုးရကိုစိုက်ညင်တာမဟုတ်ပဲမိမိတို့မော်မျိုးသားရေးအတွက်စေတနာတတ်တဲ့တွားရလှူဒန်းခြင်းသာဖြစ်ကြောင်းမြို့နယ်သာသနာရေးဦးစီးမှုကိုပြန်လည်ပြောကြားခဲ့တယ်လို့အရှင်အစ္စကမြွတ်ဆိုပါတယ်။ဦးစင်းစော်လခေါ်အရှင်အစ္စဟာ2010ရွေးကောက်ပွဲစိုက်ညင်တဲ့ပြစ်မှုနဲ့ Electronic Act ဥပဒေနဲ့2010ခုနှစ်စက်တင်ဘာလမှာထောင်ဒဏ်15နှစ်ချမှတ်ခံခဲ့ရပြီးနိုင်ငံတော်သမ္မတအမိန့်နဲ့လွတ်မြောက်လာတာဖြစ်ပါတယ်။
India Myanmar အကျိုးသူ ပူးပေါင်း ဆောင်ရွက်နေတဲ့ ကလတ္တန် ပတ်စုံ ဖွံ့ဖြိုးရေး စီမံကိန်းရဲ့ အစိတ်အပိုင်း တစ်ခု ဖြစ်တဲ့ ချင်းပြည်နယ် ပလက်ဝ မြို့နယ်က နေ မီဇိုရမ် ပြည်နယ် အကြား ကာလန် ဖောက်လုပ်ရေးနဲ့ အခြေခံ အဆောက်အဦး တည်ဆောက်ရေး လုပ်ငန်းမှာ လုပ်ကိုင်နေကြတဲ့ အလုပ်သမားတွေဟာ တက်ဆိုင်ရာ ကုမ္ပဏီက လှုပ်အားခါ ထုတ်မပေးတာကြောင့် အခက်အခဲ ကြုံတွေ့နေရပါတယ် India Company တစ်ခု ဖြစ်တဲ့ CNC Company က အဆောက်အဦး တည်ဆောက်ရေး လုပ်ငန်းကို တာဝန်ယူ လုပ်ကိုင်နေပြီး ပလက်ဝဒေတာခန် အလုပ်သမားတရားခန့်ဟာ ပြီးခဲ့တဲ့ ဇွန်လကတည်းက လှုပ်အားခမရကြဘူး လို့ ဒေတာခန့်အလုပ်သမားတဦးက ပြောပါတယ် ဒေတာခန့်အလုပ်သမားတွေဟာ တရက်လှုပ်အားခ 1000 လုံးနဲ့ လုပ်ကိုင်နေကြတာဖြစ်ပြီး အခုလက်ရှိမှာတော့ Company ဖက်က လှုပ်အားခ ရှင်းမပေးနိုင်တဲ့အတွက် တလကျော် အလုပ်နားထားနေရပါတယ်
KNU ထင်းကျုံနယ်မြေတပ်မ9မှာအစိုးရတပ်မတော်နဲ့ကရင်လူမျိုးရေးတပ်မတော်KNL တပ်ဖွဲ့တို့ကြားအခုလပြည့်ခတ်မှု Mianjingu ma pi shang la bi, aku chen di ni ya ma pian ye di wu lu, di la khan nui ga biu ba re.
Aku tiden lo are u salat den sep pe dwa ma ba, mu na ngay ye pa di tong pa di ga ne, da pa di de apie paong si bu, la me sata ma la na sata ye ni ma, ta bo du le ma ye tu dwa ja ma pie ba re, di jang wu ro, mi glia mo ga ne su zi den sep cha ba re.
ဝန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီမွန်မျိုးသားပါတီနဲ့မွန်နိုင်ငံရေးအင်အားစုတွေဖြစ်ကြတဲ့မွန်ကိုစားပြုပါတီအကောင်အထည်ဖော်ဆောင်ရေးဖွဲ့တို့ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာတပါတီဖြစ်ပေါင်းစည်းဖို့အပိတ်တဘောသူညီခဲ့ပြီးမွန်ပါတီလို့အမည်တတ်မှတ်နိုင်ခဲ့ပြီးဖြစ်ပါတယ်ပါတီပေါင်းစည်းရေးအခမ်းအနားကိုမော်လမြိုင်မြို့မှာပြုလုပ်ခြင်းပါသွားမယ်လို့မွန်မျိုးသားပါတ
ပါတီမီဒီယာဆက်ပွဲနဲ့ပေါင်းကြီးအခမ်းအနားကိုကျွန်တော်တို့ဒီစက်တင်ဘာလ17ရက်နေ့မှာကျင်းပပြုလုပ်သွားမယ်
ပေါင်းစည်းရေးအခမ်းအနားကျင်းပမယ့်ရဲ့သတ်မှတ်နိုင်ပြီဖြစ်တဲ့အတွက်မွန်ပြည်သူတွေလိုလားနေတဲ့တပါတီဖြစ်ရေးရုပ်လုံးပေါ်လာပြီလို့လဲမွန်ကိုစားပြုပါတီအကောင့်ထဲဖော်ဆောင်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်နိုင်ရဲစော်ကအခုလိုပြောပါတယ်
တော့ကျွန်တော်တို့ကတော့ဒီအားလုံးပေါင်းစည်းနိုင်ဖို့ကိုကြိုးစားတဲ့အခါမှာတဖြည်းဖြည်းပုံပေါ်လာတာကိုတွေ့ရတယ်ပြည်သူလူထုအနေနဲ့တော့ဒါနည်းနည်းကျင့်နဲ့အာရမှုတွေချိလာနိုင်မယ်လို့ယူဆတာပေါ့နော်နာမည်ပေးတာအစလည်းပြည်သူလူထုတွေပဆန္နာအယပေးတဲ့နာမည်ကိုလည်းသတ်မှတ်ထားနိုင်ခဲ့ပြီဒီအတွက်ကိုလည်းပေါင်းစည်းရေးခန္ဓာလည်းလူဝူရဲ့အတိတ်ကြလည်းပြီးပြီလက်မှတ်ထိုးမဲ့အခြေအနေလည်းရှိနေပြီဆိုတော့ပြည်သူလူထုတွေပြောလင်းတဲ့ဒီမွန်တပါတီရဲ့ရှိရကရုံလုံးပေါ်ဖို့တည်ကြပြီပေါ့နော
်အခုလိုမွန်တပါတီဖြစ်ပေါင်းစည်းတဲ့တဲ့ရင်ကြားသိရတဲ့အတွက်အလွန်ဝမ်းသာအားရမိကြောင်းကိုလည်းမွန်ပြည်တပါတီဥက္ကဋ္ဌနိုင်သောမွန်ကမွန်ဘာသာနဲ့အခုလိုပဲပြောပါတယ
်မွန်ဘရာညီတော်မွန်နုံထမ်းတော်တဲ့ပူမေမကြတာပ
ူမွန်တပါတီပေါင်းစည်းကြတဲ့တဲ့ရင်ကြားသိရတဲ့အတွက်ကျွန်တော်တို့အလွန်ဝမ်းသာပါတယ်ကျွန်တော်တို့တဘောသားကတော့မွန်တပါတီဖြစ်ရေးကိုပဲလူလာတယ်ကျွန်တော်တို့အမြင်ကလည်းတည်တဘောပါပဲအခုလိုပေါင်းစည်းသွားနိုင်တာကဝမ်းသာတယ်ကျေစွတယ်စိတ်ကိုအားရတယ်မွန်တော်လိုင်းရင်နေ့ထုတ်ပြန်ချက်မှာလည်းမွန်ပြည်တရဲ့တဘောသားကိုထုတ်ပြန်ပြီးသားဖြစ်တယ
်လက်ရှိတရားဝင်ပါတီဖြစ်ကြတဲ့ ANDB နဲ့ MNP တို့ဟာနိုင်ငံရေးပါတီများတည်ထောင်ခြင်းဤဥပဒေလောက်ထုံးလောက်နေများနဲ့အညီပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီမှာမွန်ပါတီ MP အမည်နဲ့ပါတီအမည်ပြောင်းလဲမှတ်ပုံတင်သွားမှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တန်ဆိုင်မြစ်ရဲ့အယောင်ပြောင်းလဲပြီးရေတုညဉ့်ညမ်းမှုဟာအမ်းမြို့နယ်နဲ့မြေပုံမြို့နယ်ကမြစ်ချောင်းတွေအထိကျယ်ပြန့်လာနေလို့ရေလုတ်သားတွေနဲ့ဒေသခံတွေစိုးရိမ်မှုတွေရှိနေပေမဲ့ပြည်နယ်အစိုးရကလည်းစိုးရိမ်စရာမလိုဘူးလို့ပြောဆိုမှုကြောင့်ဝေဖန်မှုတွေမြင့်တက်လာနေတာပါဒီရေနမူနာတက်ခွဲခန်းကထွက်လာတဲ့အဖြစ်ကိုခြားပြတဲ့နယ်လို့လည်းဒေသခံတွေကဆိုပါတယ်မောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်
ကျောက်ဖြူမြို့နယ်သံစိန်မြတ်ရဲ့အရောက်ပြောက်လွေပြီးရေထုညံ့ညံ့မှုဖြစ်ပေါ်နေပေမဲ့ပူစရာမလိုဘူးလို့ပြည်နယ်လျှက်ဆိုင်စားမှုနဲ့လမ်းပန်းစားသွေးရေးဝန်ကြီးဦးအောင်ကျော်စံပြောဆိုတာဟာဘလို့အထောက်အထားကိုအခြေခံပြီးပြောဆိုတယ်ဆိုတာမသိရှိကြောင်းမတိကျွန့်ဒေသခံကိုထွန့်ကျေကအခုလိုပြောပါတယ်
ဘူးစီတော်မျိုးနဲ့မက်တိုက်ပြင်းနဲ့လွတ်တော်ကိုယ်စားလေဦးဇော်ဇော်မြင့်ကမတေးကျွမ်းနိုင်တဲ့ဝါရေအရောက်ပြောက်နေတဲ့ကိစ္စကိုရခိုင်ပြင်းနေအစိုးရကဘလို့ဆောက်ရွက်နေလဲဆိုတဲ့မေးခွန်းကိုဝန်ကြီးဦးအောင်ကျော်စံကရေနမူနာတွေကိုစိုက်တွေ့တက်ကတော့တက်ခွေခဲမှာစိုက်ဆေးရှာရဖန်ရှေးရောက်ပြောက်နေတဲ့ရေမှာအောက်ဆီဂျင်ပါဝင်မှုနေပါနေပဲမဲ့ရေနေတဲ့တဝါတွေအတွက်စိုးရင်စရာမ
အစိုးရအနေနဲ့တည်တည်ကြကြထောက်ပြန်ဖို့လိုတယ်လို့လည်းကိုထွန်းကြည်ကစပြောပါတယ်။ညာကလူကြောင့်ဖြစ်တာလည်းအမှောက်ကလည်းဒီဘဝကြောင့်ဖြစ်တာလားဆိုရဲဟာကိုဆွေးဆွေးနဲ့ပြီးလို့လည်းသူကြောင့်ဖြစ်ပါဦးသူကြောင့်ဖြစ်ပါဦးလို့ရှင်းပြနေရတာတော့ဒါအရှင်ပြောကြတာ။အရောက်ပြောသားတဲ့ရေနမူနာတွေကိုဒက်ခွေဆန်းဆန်းမှုတွေလုပ်နေပြီးရေအောက်ကျမ်းမြန်အထိမှတ်တမ်းတွေယူထားတဲ့ကြောက်ဖြူမျ ဘာလို့ဒီစခေါ်ရလဲဒီမှာပြတော်မှုကျွန်တော်တို့ပြတာကအဲ့လိုကထင်မတူဘူးရေရောက်ပြောင်းလဲမှုဟာတယောက်မြန်မာသဘာဝတန်ငွေပိုက်လိုက်တည်းရှိရာမတည်ကျွန်းရေနာစိတ်ကမ်းရဲ့ငါမိုက်ခန့်အကွာမှာစားတန်ဖြစ်ပွားခဲ့တာဖြစ်တဲ့တော့ဒေသခံတွေကတော့ထင်မြင်ချက်အမျိုးမျိုးရှိနေကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။NCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကန်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကနေတိုင်းနာလက်နက်ကန်အဖွဲ့အားလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ရေးအတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ဗဟိုမူးယစ်ဆေးဝါးတိုက်ဖြတ်ရေးဌာနကနေ 3နှစ်အတွင်းမူးယစ်ဆေးဝါးပျောက်ကင်းဖို့UWSA ဌာနချုပ်ပန်းဆန်းကိုစာရေးသားပေးပို့ခဲ့ပါတယ်။
တော်ရရှိနယ်ခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်း လေးစားက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တတအမှတ်855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်ခင်ဗျာ။အခုတော့ကြာနေသေးတဲ့အချိန်တော်တွင်သတင်းအကျဉ်းချုပ်ကိုကုအောင်လင်းဦးပြောပြပေးပါဦးခင်ဗျာ
။အမေရိကန်ရှိဘက်ချန်ကိုချင်းကပ်လာနေတဲ့ Florence Hurricane မုန်တိုင်းဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ကမ်းရိုးကိုစတင်ရက်ကက်ဆပ်ပြနေပါပြီ။မုန်တိုင်းနဲ့အတူလေပြင်းတက်ခတ်ပြီးမိုးပြင်းထန်ရွာသွန်းနေတာကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။ပြင်းအဆင့်နှစ်ထိအားပြတ်သွားပေမဲ့လီတိုင်နှုန်းတနားရီ165ကီလိုမီတာနဲ့ကြီးမားတဲ့အရွယ်ဆရှိတဲ့မုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေနဲ့အပျက်စီးကြီးမားနိုင်အောင်လည်းမိုးလေဝသပညာရှင်တွေသတိပေးနေကြတာပါ။တနားရီ18ကီလိုမီတာနှုန်းနဲ့အနောက်မြက်ဘက်ကိုဦးတည်ပြီးဖြည်းဖြည်းချင်းရွေလျှံနေတဲ့မုန်တိုင်းကြောင့်မြောက်ကယ်ရိုလိုင်းနားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေမှာမိုးသီးထန်မှုတွေကြုံရမယ်လို့လည်းခံမှန်းထားတာပါ။မုန်တိုင်းဟာကမ်းရိုးတန်းဒေသကိုတောက်ကြနေကနေစနေနေ့ထိရွေလျှံဝင်ရောက်လိမ့်မယ်လို့လည်းကြိုတင်ခန့်မှန်းနေကြပါတယ်။အမေရိကန်ပိုင်းပေါ်တိုရီကိုချင်းမှာပြီးခဲ့တဲ့နှစ်ထဲဟာရီကိန်းမာရီယာတက်ခတ်မှုကြောင့်လူပေါင်း3000သေဆုံးခဲ့တဲ့အကြောင်းသုတေသနလေ့လာတွေ့ရှိချက်ကိုသမ္မတဒေါ်နယ်ထရန့်ကဖော်ပြလိုက်တယ်လို့အထောက်အထားမရှိဘဲဖော်ပြခဲ့တဲ့ကိန်းဂဏန်းတွေဟာအတိုက်ခံဒီမိုကရက်တစ်ဘက်ကသူ့အပေါ်တိုက်ခတ်ချဖို့ကြိုးပမ်းမှုသာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ George Washington တက်သူရဲ့ပြီးခဲ့တဲ့လာတဲ့လေ့လာချက်မှာတော့ပေါ်တိုရီကိုချင်းမှာပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကမုန်တိုင်းနဲ့တိုက်ရိုက်ခံခဲ့ရတဲ့အတွက်သေဆုံးသူရေအတွက်အစောပိုင်းထုတ်ပြန်ထားတဲ့64ဦးနဲ့အဆောက်အအုံများစွာပုံများတဲ့အကြောင်းဖော်ပြထားတာပါ။ဒီကဘီနေချက်တဲကိုစိုးရအနေနဲ့ဒီနေ့တစ်ပုံကန်တွဲဖြစ်ရှင်းတဲ့နီးလန်းနဲ့ရှီကောင်းရှိနိုင်ခဲ့တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စီကပြောဆိုလိုက်ပါတယ်။ခြေနေကိုဒီထက်ပိုကောင်းတဲ့နီးလန်းနေနဲ့ကန်တွဲဖြစ်ရှင်းတဲ့လို့ယူဆနိုင်တယ်ရှိမယ်။ရေရှည်တင်ငင်းရင်းနဲ့ငင်းချင်းရေးအတွက်ပပောင်းဆောင်ကနေမြတ်မြတ်ထတာစဉ်းစားဖို့လည်းလိုအပ်တဲ့အကြောင်းဗီယက်နမ်နိုင်ငံဟနွိုင်းမြို့ကကမ္ဘာစီးပွားရေးနီနိုပလယ်ဝဲ WEF မှာတော်ဆက်စီကဒီကနေ့ပဲပြောဆိုလိုက်တာပါ။
ကျေးဇူးပါခင်ဗျာ။တရင်ချင်းညို့ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA American တန်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ24 40 51တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးအန္တရာယ်ကင်းဝေးပြီးပျော်ရွှင်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.